မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VA American တန်ကနေ2019ခုနှစ်ဇူလိုင်လ18ရက်ခြာသာဝတီနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00ကနေ10:00ထိ9လမီတာ1925 30နဲ့9လမီတာ190ဖြင့် VA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကထုံးတဲ့ဝေဖန်တာခံရတဲ့အမျိုးသမီးအောက်လွတ်တော်မကသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေဟာဒေသရင်းကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်စီတွေကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝန်းလိုင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်လက်နက်ကိုင်အဖွဲ့အေကိုငွေကြေးထောက်ပံ့မှုနဲ့စင်ကာပူကနေပြည်နယ်နံပေးပြီးမာအာနာပိုင်တရဖမ်းဆီးတာခံရတဲ့သူ6ယောက်နဲ့ပတ်သက်ပြီ
းအကုန်လုံးပြီးပါတော့ကျွန်တော်တို့သတင်းသူတို့တန်တာကြားတာပေါ့နော်ဒီချိန်ကြီးပေါ့နော်သတင်းထုတ်ပြန်မှုလည်းမရှိဘူးဘယ်မှာသူတို့
ရခိုင်ခြေစပ်ရခိုင်မြို့သားကွန်ရက်ဥက္ကဋ္ဌကိုတင်ထူအောင်ပြောသွားတာဖြစ်ပါတယ်ဒီကြောင်ပြည်စုံကတော့မကြခင်မှာနားဆင်ရပါပါ။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေအတွင်းမှာမြန်မာစစ်အထက်တွေနဲ့အေအေလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြောင်တခါ H1N1 ရာသီထုတ်ခွေးကြောင့်ဒေသသူတွေအတွက်ဟာ59ယောက်ရှိသွားပြီဖြစ်တဲ့ဆိုတာပါဝင်ထိုင်းနိုင်ငံမှာပြည်ထောင်စုအဖြစ်ရောင်းစားခံရတဲ့မြန်မာနဲ့လာအိုနိုင်ငံသား12ဦးကိုထိုင်းရဲတပ်ဖွဲ့ကကယ်တင်လိုက်တာစတဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနဲ့မတင်ဆက်ခင်မှာအခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝဲနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရရင်ဆိုမာလီယာနိုင်ငံကိုပြန်လာပဲကောင်းတယ်ဆိုပြီးထပ်တလဲလဲပြောနေတဲ့အမျိုးသမီးအလွတ်တော်အမတ်အီရန်အိုမာသမ္မတနဲ့ထောက်ခံသူတွေကို Twitter လူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်။လူကရွေးချယ်တဲ့အလွတ်တော်ထဲမှာထိရိုက်ဒဏ်ရာရရှိနေတာဖြစ်ပြီးသမ္မတအနေနဲ့ဒါကိုလည်းရင်ဆိုင်ရလိမ့်မယ်လို့မနေ့ကပဲပြောလိုက်တာပါ။တားရောင်ရှိသူအမျိုးသမီးအောက်လွတ်တော်အမတ်လေးဦးရဲ့တိုင်းပြည်ပေါ်တစ္ဆာရှိမှုကိုမင်းကုန်းထုတ်နေပြီးနေရပြင်းတဲ့လို့ပြောနေတဲ့သမ္မတထွန်းကတော့လေးရဇက်တိုက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလွတ်တော်အမတ်အိုမာကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။သမ္မတထွန်းကတော့မင်းနောက်ပိုင်းတော့မြောက်ကရိုလိုင်းနာပြည်နယ်ကစီယိုရီခီးစဉ်အတွင်းမှာလည်းအလားတူဆက်လက်ထုတ်နှက်ပြောဆိုကြတာပါ။အင်္ဂါနေ့မှာတော့သမ္မတထွန်းရဲ့လူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပြီးပြောဆိုခဲ့တဲ့အပေါ်ရှုတ်ချတဲ့ဆိုတဲ့ကိုအတက်ကန်ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်မှာဆုံးဖြတ်ရမှာတော့သမ္မတရဲ့ Republican Party ကလွတ်တော်အမတ်၄ဦးအပါအဝင်ထောက်ခံမဲ့240တောက်ခံမဲ့189မင်းနဲ့အတည်ပြုခဲ့ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့က Animation ရုပ်ရှင် Studio တစ်ခုမှာမိရှုပ်မှုအဖြစ်တန်လျာရှိတဲ့ဖြစ်စဉ်တွင်တစ်ဆုံးသူလူပေါင်း23ယောက်ထက်မနည်းရှိတယ်လို့အနာဘိုင်နေကခန့်မှန်းနေကြပါတယ်။Kyoto Animation Company ရဲ့တုံးတအဆောက်အုံမိလာမှုတွင်တည်ဆုံသူ13ယောက်ကိုအတည်ပြုထားပြီးနောက်ထပ်10ဦးကတော့အပေါ်ဆုံးတမှာသတိလစ်နေတာတွေ့ရပြီးအသက်ရှင်တဲ့လက္ခဏာမတွေ့ရဘူးလို့လည်းမိသားတပ်ဖွဲ့ဝင်တွေကပြောပါတယ်။မိလာမှုတွင်စိုးရိမ်ရတဲ့အခြေအနေရှိသူတချို့အပါအဝင်လူပေါင်း30ကျော်လည်းဒဏ်ရာရခဲ့ပါတယ်။အဆောက်အုံထဲဖောက်ထွင်းဝင်ရောက်ခဲ့တဲ့အမျိုးသားတအူးကတေကြဆန်းလို့အော်ဟစ်ပြီးလောင်စာဆီနဲ့မိရှုပ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။မိလာမှုဖြစ်ပွားချိန်အဆောက်အုံတွင်လူ90လောက်ရှိနေကြတာပါ။မိရှုပ်သူဖြစ်တမ်းများရှိတဲ့အသက်42နှစ်အရွယ်အမျိုးသားဟာလည်းဒဏ်ရာရရှိတဲ့အတွက်နှိစရာဆေးရုံတစ်ခုကိုပို့ဆောင်ခဲ့ရကြောင်းကျိုတိုသတင်းဌာနကဖော်ပြပါတယ်။ဝန်ကြီးချုပ်ရှင်စောအာဘေကတော့မိလောင်မှုမှာထိခိုက်ဒေကျခဲ့ရသူတွေအတွက်ဝန်ထမ်းကြောင်း Twitter လိုမှုကန်ကန်နေရေးသားခဲ့ရပါတယ်။ဂျပန်နိုင်ငံဟာရောဂါမှုကင်းကြီးတွေဖြစ်ပွားမှုလို့နေပါပေမဲ့လူသားမှုကြီးတွေဖြစ်ပွားလို့ရှိပါတယ်။ပြီးခဲ့တဲ့မေလနောက်မှမှတော့လည်းကာဝါဆာကီမြို့မှာဓာတ်နဲ့တိုက်ခိုက်မှုကြောင့်အကြောင်းသူမိန်းကလေးတအူးနဲ့အမျိုးသားတအူးတို့သေဆုံးခဲ့ပါတယ်2016ခုနှစ်တုန်းကလည်းမတန်ဆွမ်းသူတွေနေထိုင်ရာကြီးတစ်ခုကိုအမျိုးသားတယောက်ကဖောက်ထွင်းရောက်ခဲ့ပြီးဓာတ်နဲ့ထိုးခဲ့ရာကလူ19ယောက်သေဆုံးခဲ့ပါသေးတယ
်။ UN နိုင်ငံတော်လှန်ရေးပြည်ဆောင်တပ်ကရေနံမောက်ကိုတင်ပို့ရဲဆိုတဲ့ဆွဆွချင်းနဲ့နိုင်ငံခြားရေနံတင်သမောတင်းကိုဒီနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းနိုင်ငံမယုံမြင်ဆန်ကြားကပြောလိုက်ပါတယ်။ UN နိုင်ငံလာရဲကျွန်းတောင်ဘက်အော်မုတ်စီရဲ့ချမ်းမှာတနင်္လာနေ့ကဂျာပြတ်ဟန်တာဖမ်းဆီးခဲ့တဲ့တင်မောမှာတင်မောသား7ယောက်လိုက်ပါလာတဲ့အကြောင်းလဲတင်းကဖော်ပြခဲ့တာပါ။ဖမ်းဆီးလိုက်တဲ့တင်မောဟာလောင်စာဆီလီတာတန်းလောက်မောက်ကိုတင်ပို့မှုနဲ့ပတ်သက်တဲ့အကြောင်းပြောပေးမယ်။ဘယ်နိုင်ငံကတင်မောဆိုတာကိုတော့မပြောပါဘူး။အရသောမြပြည်အောင်စု UAE ခြေဆိုင်ပနားမအလန်တီရေနံတင်တင်မော Anteria ဇလန်လာ14ရက်နေ့က UN ရေပိုင်ထဲမှာပြောင်းဆုံးသွားခဲ့ပြီးနောက်မှာပဲဖမ်းဆီးမှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။UN တွန်လိုင်းပြည်ဆောင်တပ်ကအစောပိုင်းမှာတင်မောကအရေးပေါ်အကူအညီတောင်းခံချက်ရရှိခဲ့ပြီးနောက်ပိုင်းမှာတော့လောင်စာဆီမောက်ကမှုနဲ့တရားရုံးကဖမ်းဆီးမိန့်ထုတ်လိုက်တဲ့အတွက်ထိန်းသိမ်းခဲ့တာဖြစ်ကြောင်းသတင်းတွေကဖော်ပြပါတယ်။ UN နိုင်ငံကမောက်ကသမားတွေကရေနံတင်ကိုပြပတင်ဖို့ကြိုးစားတာလို့လည်းဆိုပါတယ်။ UN နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ဆိုင်ရာ 2015နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့နှစ်ကနောက်ထပ်သွားခဲ့ပြီးတဲ့နောက် UN ပေါ်တန်ခတ်မှုတွေချမှတ်ခဲ့လို့ရင်းနှီးတင်ပို့မှုတွေကိုလည်းပြင်ပင်ခဲ့ရတာကအမေရိကန်နဲ့ UN တို့ကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲဖန်ဆီးမှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့လက်မြက်နေပြင်တောင်ပိုင်းကိုလူမပါတဲ့အာဂတရင်လွတ်တယ်မဲ့အစီအစဉ်ကိုလာမဲ့ဇူလိုင်လ22ရက်တနင်္လာနေ့မှာနောက်တစ်ကြိမ်ထပ်မံကြိုးပမ်းသွားမယ်လို့အိန္ဒိယအာကာသအေဂျင်စီကပြောပါတယ်နေပညာပိုင်းဆိုင်ရာအခက်အခဲကြောင့်ချန္ဒရာယန်2အာကာသယာဉ်ကိုပြီးခဲ့တဲ့ဒီနေ့ပတ်တုန်းကလွတ်တယ်မဲ့အစီအစဉ်ပြောသွားပြီးတဲ့နောက်အခုလိုထပ်မံလွတ်တယ်မှုစီစဉ်တာပါပါဠိလိုလှအာကာသယာဉ်လို့အမည်ရတဲ့ချန္ဒရာယန်အာကာသယာဉ်ဟာလှမျက်နှာပြင်မှာရေရှိတယ်လို့အရင်အိန္ဒိယကလွတ်တင်ခဲ့တဲ့အာကာသယာဉ်ကရရှိခဲ့တဲ့အချက်လက်တွေခိုင်မာမှုရှိမှရှိသေးကြအောင်ထပ်မံလေ့လာဖို့လှမျက်နှာပြင်ရဲ့အဝေးဆုံးအပိုင်းပေါ်ကိုညှင်းတော်သောဆင့်သက်ပြီးသူ့တေသနာပြုလုပ်မှဖြစ်ပါတယ်။တကယ်လို့ဒီအမေရိကန်ဒေါ်လာတန်140တန်ဖို့ရှိတဲ့အစီအစဉ်သာအောင်မြင်ခဲ့မှာဆိုရင်အိန္ဒိယဟာလှမျက်နှာပြင်ပေါ်ကိုအာကာသယာဉ်နဲ့ညှင်းတာစွာဆင့်သက်နိုင်တဲ့အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့နောက်ကနေလင်းနိုင်ငံမြောက်ဖြစ်လာမှာပါ။အမေရိကန်အပိုလိုအာကာသယာဉ်နဲ့လကဘာပေါ်ကိုလူဆင့်သက်နိုင်တဲ့နေ့90မှာနှစ်ပတ်လည်ပွဲတွေကိုအမေရိကန်ပြည်ထောင်စုကအခုသတင်းပတ်အတွင်းမှာပဲကျင်းပနေကြပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 4325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေဟာဒေတာရင်းကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုတ်ကိုယ်ချက်ကတတိပေးလိုက်ပါရဲ့လူခွင့်ရေးပြဿနာတွေကြောင့်ငင်းကြိုင်းနဲ့လူညွန်ရေးအတွက်စိုးရိမ်စရာအခြေအနေတွေကြုံရနေတာတွေကိုဒေတာရင်းနိုင်ငံတွေဝန်ဝင်ဖြစ်ရှင်းကြဖို့လဲမလေးရှားနဲ့ထိုင်းနိုင်ငံခီးစဉ်အဆုံးသတ်ဖြစ်မလေးရှားနိုင်ငံကသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ချက်ရန်ဟီလီကပြောဆိုလိုက်တာပါမြန်မာနိုင်ငံကဒုက္ခတွေတန်းကွင်းလောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရောက်ရှိနေကြပြီးလူမောင်ကုန်မှုအန္တရာယ်ရှိနေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ရှေ့တောင်နိုင်ငံရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံအနေနဲ့အဖို့မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေကိုဦးစားပေးဖြည့်ရှင်းကြဖို့လည်းတိုက်တွန်းနေတာပါ။လက်တလို့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AAU ချလက်နက်ကိုင်ပြည်ခတ်တွေကြောင့်လူပေါင်း9500လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေပါဝင်အရေးကြီးဖြည့်ရှင်းရမယ့်ပြဿနာတွေရှိနေတာကိုလည်းထုတ်ကိုယ်ဆွဲကပြောဆိုခဲ့တာပါ။ဒီမှာဆွေးရတော့လူခွေထုတ်ကိုယ်ဆွေရဲ့တင်ပြချက်တွေဟာတစ်ဖက်သက်ဆန်တဲ့အပြည့်အစုံမဆန်ဘူးဆိုပြီးမြန်မာနိုင်ငံကိုဝန်ခွင့်ပေးဖို့ငြင်းဆန်ထားတာပါထုတ်ကိုယ်ဆွေရန်ကြီးလျာအခုနောက်ဆုံးခီးစဉ်အတွင်းတွေ့ရှိချက်တွေအပဝင်မြန်မာနိုင်ငံဆိုင်ရာစုံစမ်းတွေ့ရှိမှုတွေကိုစက်တင်ဘာလနဲ့ကျင်းပမယ်ကုလသမဂ္ဂလူခွေကောင်စီနဲ့အောက်တိုဘာလထဲမှာကျင်းပမယ်အထွေထွေညီလာခံတွေမှာတင်ပြသွားမှာလည်းဖြစ်ပါတယ
်မြန်မာအပဝင်အရှိတောင်အာရှတိုက်အတွင်းကမွေးရည်ဆွေးဝါးဂိုင်းတွေဟာဒေသတွင်းမှာမော်လိုပေါ်မြလာနေတဲ့ကာစီနိုလောင်းကစားဌာနတွေကတစ်ဆင့်မက်သမ်ဖက်တမင်းစိတ်ကြွစေးရောင်းချမှုကနေတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ60အထိရနိုင်ကြောင်းကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ဒေတာရင်းကောင်းမွန်လာနေတဲ့လမ်းပန်းဆက်သွယ်ရေးကိုအခွင့်ကောင်းယူပြီးမြန်မာနိုင်ငံကထုတ်လုပ်တဲ့စိတ်ကြွစေးတွေအိန္ဒိယနိုင်ငံတွေကဈေးကွက်တွေကတစ်ဆင့်ဩစတြေးလျနဲ့ဂျပန်တို့အထိတင်ပို့ရောင်းချနေတယ်လို့အစီရင်ခံစာမှာပေါ်ပြပါတယ်။စစ်ကြောဈေးတွေကိုအလုံးကြီးနဲ့ထုတ်လို့ရောင်းချနေတာကြောင့်ဈေးတွေထိုးကျကုန်ပြီးမွေးဆွေးဆွဲသူဥယျာဉ်လည်းများပြားလာနေတယ်လို့ UNODC ကုလသမဂ္ဂမွေးဆွေးဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကပြောပါတယ်။အနိုင်ဆုံးအဆင့်ခန့်မှန်းတစ်ချက်မှုတွေအရအရှိတောင်အရှတတ်အတွင်းကမွေးရည်ရာဇာတွေဟာစစ်ကြောဈေးရောင်းချပြီးနှစ်စဉ်ဒေါ်လာ60ဘီလီယံလောက်ရနေတယ်လို့ UNODC ရဲ့အရှတတ်ဆိုင်ရာဌာနကိုယ်စားလှယ်ဂျယ်ရမီဒေါက်ကရတ်စ်ကဘန်ကောက်မြို့မှာဒီကနေ့ကျင်းပတဲ့အစီရင်ခံစာထုတ်ပြန်တဲ့ခန်းစာမှာပြောပါတယ်။မက်သက်ဖက်တမင်းအပြင်တခြားအပြင်နဲ့ရာဘခရစ်စတမတ်နဲ့အိုက်စ်မွေးရည်ဆေးတွေဖန်ဆင်းရမိမှုဟာလည်းလွန်ခဲ့တဲ့9နှစ်အတွင်း30ဒေါ်လာကျောင်းစီရင်ခံစာမှာဖော်ပြပါတယ်။2013ခုနှစ်တုန်းကအရှိနဲ့အရှိတောင်အာရှတိုက်တွင်စိတ်ကြွဈေးတန်ချိန်40ဖမ်းမိခဲ့ပေမဲ့မနစ်ကတော့တန်ချိန်120ဖမ်းမိခဲ့တယ်လို့စီရင်ခံစာမှာဖော်ပြပါတယ်။ဒေသတွင်းရဲတပ်ဖွဲ့တွေဖန်ဆင်းရမိတဲ့စီရင်နဲ့ထောက်လိုက်သတင်းတွေကိုခြေခံပြီးဒီစင်းစရာကိုပြုစုခဲ့တယ်လို့ပြောပါတယ
်။ဒီနိုင်ငံမှာဇန်နဝါရီလကလေးကဖက်စီခံထားတဲ့တရုတ်အော်စတြေးလျနိုင်ငံသားနိုင်ငံရေးတိုက်ခိုက်တဲ့စာရေးဆရာကိုပြည်ချင်းမျိုးတော်ကထိန်းသိမ်းစခန်းကိုပြောင်းရွှေ့ပေးလိုက်တဲ့သတင်းရရှိတဲ့အကြောင်းဩစတြေးလျကပြောဆိုလိုက်ပါတယ်။ရ ရဟန်းချင်းကိုပြောင်းရွှေ့လိုက်တဲ့တင်ကိုမိသားစုထံကသိရှိခဲ့ရကြောင်းနဲ့တိရုပ်စိုးအတောင်ဝင်ရှိသူတွေထံကအတိပြုချက်ရဖို့ကြိုးစားနေတဲ့အကြောင်းလဲဩစတြေးလျနိုင်ငံချိုင်းနဲ့ကုန်သွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်တာပါ။ကောင်စစ်ရရှိပြီးတွေ့ဆုံမှုရရှိထားပြီးရှင်းနေတဲ့တွေ့ခွင့်ရဖို့ထပ်မံတောင်းခံထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူလူခန်းကတော့အမှုနိုင်ငံတော်လူညွန့်ရေးရရှိပြီးစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့ဥပဒေကြောင်းအရခန်းစားခွင့်ရှိတဲ့အခွင့်အရေးတွေကိုပေးရထားတဲ့အကြောင်းဗီဂျင်းမြို့တော်မှာတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီသက်တမဟောင်းကလည်းဒီမိုကရေစီလှုပ်ရှားသူနဲ့စားရစရာတူဖြစ်လာတဲ့ရန်ကုန်တော့ဇနီးနဲ့သမီးတို့နဲ့အတူနယူးယောက်မြို့ကနေလေယောင်းကရောက်လာတဲ့တရုတ်နိုင်ငံကွန်ချူမြို့မှာလူညွန့်ရေးအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။မိသားစုနဲ့အတူရှန်အင်းမြို့ခီးစက်ဖို့စီစဉ်ထားရင်းနဲ့ဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်။
မေကန်ပြည်တော်စုတဲ့ကဝင်ရောက်လာနေကြတဲ့တရားမဝင်ရှေ့ပြောင်းချစ်ချနေထိုင်လူတွေကိုဘလို့နည်းနဲ့အကောင်းဆုံးဟန်တားနိုင်မလဲဆိုတော့ကိုမက္ကဆီကိုအမေရိကတဲ့အလဘန်နိုင်ငံတို့နဲ့ဆွေးနွေးမှုတွေအဆင်မပြေဖြစ်နေတာကြောင့်အမေရိကနိုင်ငံကြီးဝန်ကြီးမိုက်ပွန်ပေယိုဟာလက်တင်အမေရိကတိုက်နိုင်ငံတွေကခေါင်းဆောင်နေနဲ့မိနစ်ချင်းဆိုင်ဆွေးနွေးဖို့အဲ့ဒီဒေသကိုမကြခင်တွားရဖို့ရှိနေပါလေအခုဒီပန်ကုန်ပိုင်းမှာစတင်မဲ့ခီးစဉ်အကြံပြင်းကိုအမေရိကနိုင်ငံရဲ့ချိုင်းနာပြောခွင့်ရမော်ဂန်အော်တီဂတ်စ်ကပြောပြခဲ့တာပါဇူလိုင်လ16ရက်ကနေ27ရက်နေ့ထိကြာမြင့်တဲ့ခီးစဉ်အတွင်းအာဂျင်တီးနားနိုင်ငံဘွယ်နိုအိုင်ရက်စ်အီကွေဒေါ်နိုင်ငံ၊မက္ကဆီကိုနိုင်ငံမြို့တော်၊မက္ကဆီကိုစီးတီး၊ဆန်ဆာဗီရိုမြို့တို့ကိုတွားရောက်ပြီးလူမျိုးဆိုင်ရာကိစ္စရပ်တွေတိုးချဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်နေနဲ့လူ့ခွင်ရေးဒီမိုကရေစီအရေးတွေကိုအလေးထားလှုပ်ဆောင်ဖို့တနင်္ထာချထားတဲ့ကိစ္စရပ်တွေအထူးသဖြင့်ကျူဘာ၊နိုင်ကာရာဂွာ၊ဗင်နီဇွဲလားနိုင်ငံတွေကလူ့မျိုးရေးအတွက်ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီပေးမဲ့အရေးတို့အပြင်အဲ့ဒီနိုင်ငံတွေကနိုင်ငံသားတွေစီးပွားအခွင့်အလမ်းပုံမှုကောင်းလာရေးတို့အတွက်ပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဆွေးနွေးသွားမယ်လို့ပြောပါတယ်။အာဂျင်တီးနားနိုင်ငံမှာရှိနေစဉ်တွင်ဒေသတွင်းမဟာမိတ်နိုင်ငံအနေနဲ့ပူးတွဲကျင်းပမဲ့အကြမ်းဖက်မှုတပ်ဖြည့်ညီလာခံတက်ရောက်တာအပြင်ဖေနိုဂါရုစ်မျိုးကဘာသာရေးဌာနတိုက်ခိုက်ခံရတာကြောင့်လူ85ဦးသေဆုံးသွားတဲ့25နှစ်မြောက်အခမ်းအနားကိုလည်းတက်ရောက်မှာပါ။အဲဒီဂျူးဘာသာရေးဌာနတိုက်ခိုက်မှုကိုဟက်စ်ဘိုလာနဲ့အီရန်တို့ကပြုလုပ်ခဲ့တယ်လို့အာဂျင်တီးနားအစိုးရကပြောပါတယ်
။ရုရှားနိုင်ငံက S-400 မျိုးစမစ်ဆိုင်းလုံးကာဝေးစနစ်ကိုလက်ခံလိုက်တဲ့အတွက်တူကီနိုင်ငံကအမေရိကန်က F-35 စတက်တိုက်လိရင်အစီအစဉ်ကနေတည်ဝင်ပဲဖြစ်လိုက်ပါတယ်။ရုရှားနိုင်ငံကမစ်ဆိုင်းတုံးကာဝေးစနစ်ကိုလက်ခံလိုက်တဲ့အတွက်အမေရိကန်ရဲ့အစီအစဉ်မှာဆက်လက်ပါဝင်ခွင့်ပြုဖို့မဖြစ်နိုင်တော့တဲ့အကြောင်းအင်ဂျီနီယာကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ F-35 တိုက်လိရင်အစီအစဉ်ရဲ့အစီအမြင်ဆိုင်ကိုသိရှိနိုင်မဲ့ရုရှားရဲ့ထောင်လိုင်းရေးလုပ်ငန်းတွေနဲ့အတူလက်တွဲဖို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်အတ္တန္တိစာချုပ်ဖွဲ့ NATO ရဲ့မဟာမိတ်တူကီနိုင်ငံကရုရှားရဲ့အစီအမြင်ရေဒါထောင်လိုင်းနည်းပညာကိုအသုံးပြုဖို့ဆုံးဖြတ်လိုက်တဲ့အတွက်တူကီနိုင်ငံထဲမှာရှိတဲ့ NATO ဖွဲ့ရဲ့ကာဝေးစနစ်ကိုထောက်လန်းနိုင်လိမ့်မယ်လို့လည်းအမေရိကန်ကယူဆထားပါတယ်။ရုရှားလို S-400 ကာဝေးစနစ်ဟာ NATO ဖွဲ့ထဲမှာနောက်ဆုံးပေါ် Step Jet တက်လျင်အမျိုးအစားဖြစ်တဲ့အမေရိကန်ရဲ့ F-35 ပါဝင်မဟာမိတ်ဖွဲ့ဝင်ရဲ့တိုက်လေယာဉ်တွေကိုပြစ်မှတ်ထားနိုင်ရည်ရှိတယ်လို့လည်းယုံကြည်ထားတာပါ။အမေရိကန်ကာဝေးဝန်ကြီးဌာနကလက်ထောက်ဝန်ကြီးတူဖြစ်သူ Alan Lord ကတော့တူရကီကို F-35 တက်လျင်အစီအစဉ်ကနေစိုင်းငံ့ထားပြီးတဖြည်းဖြည်းချင်းပြည့်ပြည့်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်သလိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုထင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရခိုင်လက်နက်ကိုင်အေအေကိုငွေကြေးအရာကူညီထောက်ပံ့တာထောက်ခံစည်းရုံးတာတွေလုပ်တယ်ဆိုပြီးတော့စင်ကိုအစိုးရကနေပြည်နယ်နံပေးလိုက်တဲ့ရခိုင်လူငယ်6ဦးကိုမြန်မာလုံခြုံရေးတာဝန်ရှိသူတွေဘက်ကထိန်းသိမ်းထားပြီးခုချိန်ထိဘယ်မှာထားရှိသလဲဆိုတာကိုအတိအကျအတိမပြုနိုင်သေးပါဘူးဒီကိစ္စအပေါ်မှာမြန်မာအစိုးရဘက်ကလည်းဇုံတရားထုတ်ပြန်ပေးခြင်းမရှိသေးတာကြောင့်ရခိုင်လွတ်တော်မတ်တွေဘက်ကလည်းသူတို့ကိုဘယ်မှာထိန်းသိမ်းထားလဲဆိုတာတွေကိုလိုက်လံကူညီစုံစမ်းမေးမြန်းနေပါတယ်ဒီဝေဒရင်တော့ကိုဇော်ထက်ကတော့အပြည့်စုံတင်ပြပေးထားပါရခင်ဗျာ
စင်ကာပူအစိုးရကပြည်နှင်တန်ပေးခံရတဲ့ရခိုင်အသင်းစင်ကာပူကောင်းဆောင်လူငယ်6ဦးဟာမြန်မာနိုင်ငံရောက်လာပြီးတဲ့နောက်မှာလုံခြုံရေးအာဏာပိုင်တွေရဲ့ဖမ်းဆီးရခံရပြီးသူတို့ဘယ်ရောက်နေရဆိုတာမသိရမို့မိသားစုဝင်တွေရောမိတ်ဆွေတွေကပါဆိုရင်တကြီးမေးမြန်းရှာဖွေနေရပါတယ်ရန်ကုန်ခြေဆိုင်ရခိုင်မျိုးသားကွန်ရဥက္ကဋ္ဌကိုတင်ထူးအောင်ကတော့သူတို့ကိုရန်ကုန်အနီးနားကစစ်ကြောရေးစခန်းတစ်ခုမှာထိန်းသိမ်းထားတယ်လို့သိရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
အရင်တော့အောင်တပြေမှလို့ကျွန်တော်တို့ကြားတယ်အခုတော့အောင်တပြေမှမဟုတ်ဘူးပူကြီးကျဲစစ်ကြောရေးမှလို့ကျွန်တော်တို့သိရတယ်ပေါ့နော်အဲကုန်ဟုတ်ပြီးပါတော့ကျွန်တော်တို့သတင်းသူတို့တန်တာကြားတာပေါ့နော်ဒီချိန်ကြီးပေါ့နော်သတင်းထုတ်ပြန်မှုလည်းမရှိဘူးဘယ်မှာသူတို့ကိုစစ်ဆေးနေတယ်ဆိုတဲ့ဟာကိုလည်းပြန်မထုတ်ပြန်မှုမရှိဘူးပြီးတော့မိသားစုဝင်တွေကိုပေါ့နော်တဆုံတရာအကြောင်းကြားရှင်းလည်းမရှိတဲ့ကိစ္စတွေပေါ့မှာတော့ဒီနိုင်ငံရဲ့ဥပဒေစိုးမိုးရေးဟာပါလဲလို့ဒီကိုထုတ်ရမှာဖြစ်တယ်
ရခိုင်တင်းစင်ကာပူကောင်းဆောင်လူငယ်6ယောက်ဟာရန်ကုန်ရောက်လာပြီးတဲ့နောက်ပိုင်းမိသားစုနဲ့ဆက်သွယ်မရဘဲထိမ့်သိမ်းခံရပြီးနောက်ပိုင်းသူတို့မိသားစုတွေတက်ဆိုင်ရာဖွဲ့စည်းရေးကနေတဆင့်စုံမှန်းရှာဖွေနေကြပါတယ်။အခုသူတို့6ယောက်ဘယ်မှာရှိနေရဆိုတာကူညီပေးဖို့ရခိုင်ပြည်နယ်ပြည်ငြိမ်အေဂျင်စီအထောက်အကူပြုကော်မတီကိုသူတို့မိသားစုတချို့ကအကူအညီတောင်းထားပါတယ်။စင်ကာပူအစိုးရပြည်ထောင်တာနဲ့ဇူလိုင်10ရက်ညမှာရခိုင်တင်းစင်ကာပူရဲ့ပြန်ကြားရေးဖွဲ့တဲ့ကကိုတင်လိုင်ဦးနဲ့ဒူဥက္ကဋ္ဌမတ်အေးမြောင်မုံတို့နှစ်ယောက်ရန်ကုန်လေစက်ရောက်လာပြီးဆွေမျိုးရရှိရဲ့မန္တလေးကိုထွက်ခဲ့ပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်201မှာရဲတပ်ဖွဲ့ကဖမ်းလိုက်ပြီးကနအူးသတင်းတွေရတော့နေပြည်တော်ရဲတပ်ဖွဲ့ကထိန်းသိမ်းထားခဲ့တယ်လို့မိသားစုကပြောပါတယ်။မိသားစုကစက်ပြီးစုံလန်းတဲ့အခါမှာနေပြည်တော်မှာမရှိဘဲရန်ကုန်တနေရာမှာရှိနေရလို့တဆင့်စကားတွေရကြားသိထားကြောင်းမတ်အေးမြောင်မုံရဲ့ဖခင်ဦးကျော်မောင်ကပြောပါတယ်
။သူတို့ကနေပြည်တော်သွားတဲ့လမ်းမှာထိန်းသိမ်းခဲ့တဲ့ရဲစခန်းကရန်ကုန်ကိုလွှဲပေးလိုက်ပြီးဆိုပြီးတော့ပြောတာပေါ့နော်။အေးကျွန်တော်တို့ကစုံစမ်းတော့လေအေးရဲစခန်းကရန်ကုန်လွှဲပေးတော့ရန်ကုန်မှာစုံစမ်းကြည့်တော့ထောက်ကျင်းအောက်တပြေရဲစခန်းလားပြည်ကုန်းရဲစခန်းလားထားတယ်ဆိုပြီးတော့တဆင့်စကားတဆင့်နာကြတာပေါ့နော်။အေးမှာတော့နေကြည့်တော့မရှိဘူး။ရန်ကုန်ရဲစခန်းမှာရှိမှန်မှာရှိတယ်ဆိုပြီးပြောတယ်
။သူတို့နှစ်ယောက်ကိုလေစစ်ကနေမန်းလေးလိုက်ဖို့ရဲ့အငှားရင်မောင်းကိုပါရဲတပ်ဖွဲ့ကဖမ်းထားတာဖြစ်ပြီးရန်ကုန်တိုင်း SP ရုံးမှလည်းစုံလန်းခဲ့ပေမဲ့သူတို့နဲ့ပတ်သက်ပြီးမသိခဲ့ရဘူးလို့ကိုတင်လိုင်ဦးရဲ့ဖခင်ကပြောပါတယ်။မိဘတွေအကူအညီတောင်းထားလို့ဒီအကြောင်းကိုဝိုင်းလုံးစုံလန်းနေတဲ့ရခိုင်ပြည်နယ်ကြောက်တော်မျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းကလည်းရခိုင်ပြည်နယ်လွတ်တော်မှာအကူအညီတောင်းထားကြောင်းကိုပြောပါတယ်။
ဒီကျွန်တော်တို့ရခိုင်ပြည်နယ်တင်ငင်အေဂျင့်ရဲ့အထောက်အကူပြုကော်မတီဆိုပြီးတော့အဲဒီမှာဥဝေတောင်ကဥက္ကဋ္ဌဆိုတော့ဥဝေတောင်နဲ့သွားတွေ့တာပေါ့ကျွန်တော်တို့ကတွေ့တော်တင်းမှာ16ရက်နေဆွေးနဲ့ဒီကြောက်တော်ကလူ၄ယောက်ကိုကျွန်တော်တို့ကအခြေတည်ပြီးတော့မှစာရေးပြီးမနေ့ကကျွန်တော်ဥဝေတောင်လက်ထက်ကိုထည့်ခဲ့တယ်။ဟိုကော်မတီကလည်းကျွန်တော်တို့လောလောဆယ်ကြီးဆက်တွေ့လာတာတော့မရှိဘူး
။ရခိုင်ပြည်နယ်တင်ငင်အေဂျင့်ရဲ့အထောက်အကူပြုကော်မတီဥက္ကဋ္ဌဥဝေတောင်ပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကိုလည်း VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖန်စီကလူငယ်6ယောက်နဲ့အဆက်အသွယ်မရတဲ့ကိစ္စကိုသူတို့မိသားစုဝင်တွေကဇူလိုင်18ရက်က ICRC ကိုလည်းတွားပြီးအသိပေးထားပါတယ်။အခုလာမယ့်ဇူလိုင်20မှာသူတို့ကရခိုင်မျိုးသားကွန်ရက်နဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။ရခိုင်အသင်းစင်ကာပူနဲ့ပတ်သက်ခဲ့တယ်လို့ယူဆရတဲ့ရခိုင်လူငယ်တွေကိုလည်းစင်ကာပူအစိုးရကနင်းနေနံပေးမယ်ဆိုတဲ့သတင်းတွေစင်ကာပူမှာဖြစ်ပေါ်နေပါတယ်
။မြန်မာနာပိုင်နေရဖန်စီတာခံရတဲ့ရခိုင်လူငယ်6ယောက်နဲ့ပတ်သက်ပြီးတော့ကိုယ်စော်ထပ်ပြောတာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေချောင်းကိုလည်းတင်ပြပေးကြပါတယ်ရခိုင်ပြည်နယ်အတွင်းမြို့နယ်၃မြို့နယ်နဲ့ချင်းပြည်နယ်ပလတ်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားမနေ့ကနဲ့ဒီနေ့ဒီမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကလေကြောင်းအကူအညီနဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့အေးနဲ့ဒေသခံရခိုင်လူမျိုးတွေကပြောပါတယ်တပ်ဖွဲ့တိုက်ပွဲတွေပြင်းထန်လာတာနဲ့အတူဒေသခံကြီးရွာတွေကိုလည်းထိခိုက်မှုတွေရှိနေပါတယ်အပြည့်စုံကတော့ဗီဒီယိုသတင်းနောက်နိုင်ကိုအင်ကစုံစမ်းပြီးမြန်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့မနေ့မှာချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီပလက်ဝါမြို့နယ်ပြည်တော်နားမှာနေပြီးတော့မှတိုက်ပွဲနှစ်ကြိမ်ဖြစ်တာရှိတယ်ဒီနေ့မနေ့မှာအဲဒီမှာတော့ကမာစစ်တပ်ဖက်ကနေပြီးတော့တက်လန်သွားတာပေါ့နော်အဝေးကနေပြီးတော့လက်နက်ကြီးတွေနဲ့ပြစ်နေတာရှိတယ်ဒီမနေ့တိုက်ပွဲမှာတော့ကမာစစ်တပ်ဖက်ကနေပြီးတော့လေးဦးကြာဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်နောက်ပြီးတော့ကျွန်တော်တို့နေကြမှတ်တိုင်87နှစ်ကြာမှာပေါ့အဲ့ဒီစစ်ကြောင်းကိုလည်းကျွန်တော်တို့ကတ်ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဥစ္စာတွေရှိတယ
်ဒီကနေ့မနေ့မှလည်းဘူတီတောင်မြို့နယ်ရှစ်ရှားဆောင်ကျေးရွာနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးအင်ဂျင်နဲ့ဆောင်မိလောင်ခဲ့တယ်လို့ရှစ်ရှားဆောင်ကျေးရွာသားတို့ကပြောပါတယ်
ဒီတော့အမီကတောင်းရတဲ့ဖြစ်လာတယ်ဒီလိုဆိုရင်မနာတမတော်နေနေတယ်ဒီကောင်မျိုးလည်းရတယ်လည်းဖြစ်လာတယ်အကြီးတော့ဝင်ပြီးတော့ခဏနေနေတော့မခိုးခေါ်လိုက်ဆိုတော့မျိုးဖြစ်လာတယ်ပြန်ကြတော့တိုက်တဲ့ပြေချပါလိမ့်
တိုက်ပွဲဖြစ်စဉ်တွင်ကြေးရွာသားတွေရွာကနေတင်းချောင်နေရတယ်လို့တက်ကြီးဖွားဥသူနဲ့စိတ်မနှက်သူသူရွာထဲမှာပိတ်ကြံနေတယ်လို့သူကဆိုပါတယ်မနေ့ကစူလိုင်18ရက်နေ့ကရခိုင်ပြည်နယ်ပုံလူကျုံဘူတီတောင်နဲ့မြောက်ဦးမြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်မနေ့ကတော့မြို့နယ်3ခုဖြစ်မှာတိုက်ပွဲတွေဖြစ်တာရှိတယ်ပုံနာကျောင်းရဲ့ဘူတီတောင်ရဲ့မြောက်ဦးရဲ့အဲ့ဒီသုံးမြို့နယ်ဖြစ်မှာတိုက်ပွဲ3ကြိမ်တချို့မြို့နယ်ဖြစ်တာဆိုလို့ရှိရင်တော့ကျေးဇူးတင်ဖြစ်တာလေးရှိရပါတော့အဲ့မှာတက်ကြီးတော်တော်အပြင်းထန်ဖြစ်နေရတယ်ရှိတယ်ဒီကဘက်မှာဆိုလို့ရှိရင်ရဟရင်တွေနဲ့ပြီးတော့ဘုံကြီးတိုက်ခိုက်တဲ့အဆင့်တက်ကြီးကပြင်းထန်တာ
ဘူတီတောင်မြို့နယ်ကံပြင်းကျေးရွာနီးမှာဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟရင်3တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေရောအေအေဘက်ကပါပြောဆိုခဲ့ပါတယ်ပုံလူကျုံမြို့နယ်ခမီးကျင်းချောင်းရွာနဲ့ကနမ်းမဲရွာကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်က10ဦးကြာဆုံးခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျအသိမပြုနိုင်သေးပါဘူး ตำรวจเรียกมาสอบสวนอยู่เพื่อตรวจสอบผู้มีชื่อสมมินทงก็รอทีนี้ไต่ปวยฉินนี่ก็ไม่ได้ชี้แจงเปรียบสู่พี่มณีก็ผู้ที่ดำเนินการตรวจสอบเรื่องไต่ปวยมานับแต่ที่การมุ่งดูฉินนี่ได้ลุกขึ้นลุกเปรียบว่าเลย
ตำรวจดำเนินการมณีก็ได้ดำเนินการตรวจสอบเรื่องไต่ปวยมานับแต่ที่การมุ่งดูฉินนี่ได้ลุกขึ้นลุกเปรียบว่าเลยจะทำดีดีอย่างมณีก็ได้ดำเนินการตรวจสอบเรื่องไต่ปวยมานับแต่ที่การมุ่งดูฉินนี่ได้ลุกขึ้นลุกเปรียบว่าเลยจะทำดีดีอย่างมณีก็ได้ดำเนินการตรวจสอบเรื่องไต่ปวยมานับแต่ที่การมุ่งดูฉินนี่ได้ลุกขึ้นลุกเปรียบว่าเลยจะทำดีดีอย่างมณีก็ได้ดำเนินการตรวจสอบเรื่องไต่ปวยมานับแต่ที่การมุ่งดูฉินนี่ได้ลุกขึ้นลุกเปรียบว่าเ
ခင်ဗျာ
သရချင်ရရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်များတည်သွင်းခဲ့ပြီးရဲ့နောက်မှာပဲနိုင်ငံရေးအရာအပြိုင်မှုတွေလည်းဆက်ပေါ်လာနေပါတယ်ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တပ်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲမယ်အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲမဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိန်းများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ညှိတာပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။သွားရှင်နေနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်ခင်ဗျာ။အခုတစ်ခါတော့ဒီ H1N1 ရာသီတုပ်ကွေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာ H1N1 ရာသီတုပ်ကွေးကြောင့်သေဆုံးသူဟာ59ဦးထက်မနည်းရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်လိုက်ပါတယ်။ယောဂပိုးကူးဆက်ခံရရင်မူလယောဂအခန်းရှိသူတွေအတွက်ပို့ပြီးတော့သတိထားသင့်တယ်လို့လည်းကျန်းမာရေးအရာရှိတွေကသတိပေးနေပါတယ်။ VOA ရန်ကုန်ရုံးက MJI အလို့တင်အိမ်တန်တာထွန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တမိုင်းကလုံးအတိုင်းတာအနေနဲ့ H1N1 ရောဂါပိုးကြောင့်သေဆုံးသူဦးရေကဇူလိုင်လ18ရက်နေ့အထိ59ဦးရှိနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ် H1N1 ရာသီတုပ်ကွေးပိုးကူးဆက်ခံရသူတွေကိုကျန်းမာရေးဌာနအနေနဲ့စီရင်ပြုစုစောင့်ကြည့်နေပြီးမူလရောဂါအခန့်ရှိသူတွေအတွက်ပို့ပြီးတော့အသက်အန္တရာယ်ဆိုရင်ရပါတယ်သေဆုံးသူအများစုဟာမူလနာတရရောဂါအခန့်ရှိသူတွေဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပမခဒေါက်တာခင်ခင်ကြီးကပြောပါတယ်
就是讲，就都会要seasonal influenza 这些的，那话这些的毒啊，那样过热过要死的，懂吗？那样过热过要死的，那样过热过要，可能要得三三大嘛，所以先对啦，还是过要对的，喏，还是过要对啦嘛，所以先，啊，他有快将这些，比如，我们说地下里来来的卡嘛，你喜欢安暖，叫地上的毒啊，可能要不死的。
ကျမရင်းနဲ့အကစားဝန်ကြီးဌာနကဒီယောဂါဟာစိုးရိမ်ရတဲ့ယောဂါမဟုတ်ပဲတာမန်ရာသီတုပ်ကွေးတာဖြစ်တယ်လို့ပြောကြခဲ့ပေမယ့်ဤစဉ်နဲ့အမျှတေဆုံးသူဦးရေတိုးလာနေပါတယ်ဒီယောဂါကြောင့်တေဆုံးသူ59ဦးထဲမှာရန်ကုန်တိုင်းဒေသကြီးကအများဆုံးဖြစ်ပြီးတော့46ဦးထိရှိနေပါတယ
်ရန်ကုန်တိုင်းဆိုကြည့်လိုက်မယ်ဆိုလို့ရှိရင်ရန်ကုန်တိုင်းရဲ့လူဦးရေထူထပ်မှုလူဦးရေဆိုရင် 1 km ဆွဲကို816ယောက်ဖြစ်တယ်ကျန်းမာတိုင်းနဲ့ပြည်နယ်တွေမှာဆိုလို့ရှိရင်လူရည်ကတရားဝန်ကျင်တရားအောက်မှာပဲရှိတယ်။လူရည်ထူထပ်တဲ့တရားနဲ့ပြည်ကုလုဆက်သွယ်မှုတွေကုလုဆက်သွယ်မှုတွေကိုများတယ်။များတဲ့အခါမှာဆိုလို့ရှိရင်ရောဂါဖြစ်ပွားမှုကပုံပြီးတော့ပြင်းထန်အောင်ပေါ့နော်။တရားနဲ့ပြည်ကုဆက်နိုင်မှုကပုံများတယ်။ဒါကြောင့်မလို့ရန်ကုန်တိုင်းမှာဖြစ်ပွားမှုကအများဆုံးဖြစ်တယ
်။သိဆုံးသူမှာစီဂျို၊တွေးတိုးနှလုံးရောဂါနဲ့အသက်ချူလန်းကြောင့်ရောဂါစတဲ့နာတာရှိရောဂါအခန့်ရှိသူတွေဖြစ်တာမို့နာတာရှိရောဂါအခန့်ရှိသူတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအထူးကြွကြွနေထိုင်ဖို့ဆရာဝန်ကြီးတွေကပြောဆိုထားပါတယ်။အီမီတော့ကွေးဖြစ်လိရှိရဲ့ရာသီမျိုးမှာနေထိုင်မကောင်းဖြစ်နေရင်လူအများရှိနေတဲ့နေရာကိုမသွားလာဘဲအတက်နိုင်ဆုံးရှောင်ကြဉ်ရဖို့ ਨੇ ။အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီရောဂါမျိုးကချောင်းဖို့နှာရှင်ရောဂါဖို့မပြန့်ပွားအောင်ပါးစပ်နှာခေါင်းတွေကိုအုပ်ပေးဖို့လက်ဖို့မကြခဏဆေးကျိုးဖို့လည်းတတိပေးထားပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကဒီရာဒီတော့ကွေးရောဂါပိုးကြောင့်တည်ဆုံးသူမရှိပေမဲ့2018ခုနှစ်မှာတည်ဆုံးသူအယောက်40နီးပါးရှိပြီးတော့ယခုနှစ်ဇူလိုင်လလည်းအထိ59ဦးရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါက်တာခိခင်ကြီးကအခုလိုပြောပါတယ်
။ဒါဆိုလို့ရှိရင်တို့တွေကပြောကြတာပေါ့နော်။2018ခုနှစ်မှာအဒီတော့ကွေးရောဂါကြောင့်တည်တဲ့38ယောက်ရှိတယ်။အခုက59ယောက်ဆိုတော့များနေပါလားဆိုပြီးတော့ Yani Valaso, you know, all of you attend that devil, no? As on the Tonsa Kunakuni Mar, that is the way Yoga Bo, the series of Lashi Lesson, Tonda Yachosa Nayo Shire. No, Tonda Yachosa Nayo Ma, the way Yoga Bo, we are Lian as a ship Shire. A Lian as a ship, whom the influence are over each one and one, PDM 092, Lian it.
ချက်ဦးရှိတယ်။အဲ့လေးရချက်ဦးမှာဒီဆုံးတဲ့30ရှစ်ဦးဆိုတာကအေရှွာအန်1 PY.36 ဆုံးတဲ့30ရှစ်ဦးထုတ်ပြန်လာခြင်း။လက်ရှိအပြင်တော့ကျန်းမာရေးဝန်ကြီးဌာနကတမိုင်းကလုံးအတိုင်းအတာနဲ့အေရှွာအန်1တုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။လူလူချင်းကူးစက်တဲ့ယောဂါဖြစ်တဲ့အတွက်နေဆက်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါတယ
်။ VOA ကနေကြာသောရင်းနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်။ထိုင်းနိုင်ငံမှာပြည်ထစာအဖြစ်ရောင်းစားခံခဲ့ရတဲ့အသက်ပြည့်သူများပါဝင်တဲ့မြန်မာနဲ့လာအိုနိုင်ငံသူ12ဦးကိုထိုင်းရဲတပ်ဖွဲ့ကကယ်ဆယ်လိုက်ကြောင်းဇူလိုင်လ17ရက်နေ့ကထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးတာဝန်ရှိသူတွေကပြောပါရယ်အဲဒီလူတွေကိုထိုင်းနိုင်ငံအလဲပိုင်းကစူဖန်ဘူရီခရိုင်စံချက်မြို့ကဟန်ပြကာရာအိုကေမှာပြည်ထစာအဖြစ်ရောင်းစားခဲ့တာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါရယ်ခင်ဗျာ
ထိုင်းနိုင်ငံအလဲပိုင်းစုဖန်ဘူရီခရိုင်စံချက်မြို့ကဟန်ပြကာရာအိုကေဆိုင်ဖွင့်ပြီးပြည်ထစာရုံလုပ်ထားတဲ့နေရာကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့နေမြေခံရဲတပ်ဖွဲ့တွေပူးပေါင်းပြီးအသွင်ယူပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီကာရာအိုကေဆိုင်ကိုအသွင်ဆောင်ထားတဲ့ရဲနှစ်ဦးကတွားရောက်လည်ပတ်ပြီးအသက်ငယ်ဆုံးမိန်းကလေးနှစ်ဦးဖြစ်တဲ့မတ်ဝါနဲ့မတ်ပန်တို့နဲ့ပျော်ပါဖို့အတွက်ဗန်းငွေတစ်ထောင်ပေးပြီးမိန်းကလေးတွေကိုဟိုတယ်ကိုလာပို့ခိုင်းခဲ့တာပါ။ပြည်ထစာခေါင်းဖြစ်သူနိုင်ခွန်ချိုင်းကမိန်းကလေးတွေကိုစိုက်ကယ်နဲ့ခေါ်လာပြီးတဲခုံခန်းကိုလာပို့တဲ့အခါမှာတော့ရဲတွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးရဲမှူးမာရတ်ကန်ချနာတပ်စခွန်ကတော့ပြည်ထစာအဖြစ်ရောင်းစားခံရသူတွေဟာအသက်မပြည့်သေးတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။သူပြောသွားတာကတော့
အဲဒီပုံမှန်တကယ်ပြတာကဒီကောပါ
သူပြောသွားတာကတော့ကာရာအိုကေဆိုင်ဖြစ်ရှေ့ကနေဟန်ပြလုပ်ထားပြီးလူကုန်ကူးခံရသူတွေဟာရောင်းစားခံရတာဖြစ်တယ်ဒီထဲမှာအသက်18နှစ်ကနေ20အထိမိန်းကလေးတွေပါဝင်နေအခုဖမ်းမိတဲ့မိန်းကလေးတွေဟာအသက်14ကနေ18နှစ်အထိပဲရှိသေးတယ်ဖမ်းမိတဲ့မိန်းကလေးတွေကမြန်မာနဲ့လာအိုနိုင်ငံသားတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါပြည်ထစာဖြစ်ခိုင်းချေခံရတဲ့မြန်မာနိုင်ငံသားမိန်းကလေးတွေဖြစ်တဲ့မတ်ဝါနဲ့မတ်ပန်ဆိုတဲ့မိန်းကလေးတွေဟာအသက်14နှစ်နဲ့18နှစ်အရွယ်သာရှိသေးပြီးသူတို့ကိုလူမောင်ကိုသမားတွေကရောင်းစားသွားခဲ့တာဖြစ်တယ်လို့လည်းလူကုန်ကူးမှုတိုက်ဖျက်ရေးအာဏာပိုင်တွေကဆိုပါတယ်ကာရာအိုကေဆိုင်ပိုင်ရှင်အသက်68နှစ်အရွယ်အမျိုးသမီးကိုလည်းဖမ်းဆီးလိုက်ပါတယ်ဒီကာရာအိုကေဆိုင်မှာပြည်ထစာအဖြစ်ခိုင်းချေခံရတဲ့အမျိုးသမီး12ဦးဟာမြန်မာနဲ့လာအိုနိုင်ငံသူတွေဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုသွားပါတယ်ရှင
်ထိုင်းဂျင်ဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဗီဒီယိုကနေကြတဲ့ပရိနေညပိုင်းမြန်မာဘာသာစီစဉ်တွေကို9:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကြောင်ကမှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊ဥက္ကဋ္ဌမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19.19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ18ရက်ခြားသောရက်နေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီအခုညပိုင်းဆက်ပြီးထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့ပတ်စံကဏ္ဍတွေဖြစ်တဲ့ကျမရေကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ဒီမန်နီယာကအစီအစဉ်ပြေဖို့နှာရံပေးမှတေးရီထန်းတယ်ကြောက်ရီထန်းတယ်သူများကိုတုံလို့ပါတော့
ဒီကြောင့်ကိုတော့အပတ်စဉ်ထိုင်းရင်တဲ့တော့အစီအစဉ်မှာနှာဆင်ရမှာဖြစ်ပါတယ်အခုတော့ဒီတဲကမှအရင်ဆုံးထုတ်လင်းပေးမယ့်အစီအစဉ်ကတော့အပတ်စဉ်ကျမရေကဏ္ဍဖြစ်ပါတယ်ဒီဘက်ကျမကြီးကဏ္ဍမှာတော့ဒူးနာခြင်းအပိုင်းတစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဖြစ်များတဲ့ဒူးနာတာကအသက်ရွယ်မရွေးဖြစ်နိုင်ပေမဲ့အသက်ကြီးချိန်ပိုဖြစ်ပြီးတော့ငယ်စဉ်ကတည်းကကာကွယ်ပြီးတော့ဖြစ်လာရင်လဲစောစောတည်ပြီးကုနိုင်ဖို့အရေးကြီးတယ်လို့ကျမကြီးပညာရှင်တွေကပြောပါတယ်။ဘာကြောင့်ဒူးနာတာအဓိကဖြစ်ရပြီးဘလို့ကာကွယ်ပြီးတော့ဘလို့စောစောတည်ပြီးကုသတတ်မှာသလဲ။ဒီကြောင့်အယိုးနဲ့အရေးပေါ်အထူးကုပမောက္ခဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရိုးနဲ့ရေးပေါ်ထုတ်ခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဒူးနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာ
။အဲဒူးနာတဲ့ယောဂါကတော့သူတစ်ခါတော့အသက်ကြီးတဲ့လူနာပိုင်းကတော့များရိုးယောဂါနဲ့ပတ်သက်လို့ရေးပေါ်နဲ့ပတ်သက်လို့ကြားရတဲ့လူတွေကတော့ဒူးနာတဲ့လူနာရေးတော့အဖြစ်ကတော့များတယ်။ဒူးနာခန်းလာကြောတက်ဆိုတာတော့သက်ကြီးလာနေမြားလေဟိုဒီဂျန်နရိတ်ပေါ်တော့သက်ကြီးချက်ရှိအသုံးပြလာတဲ့အခြေအနေမျိုးတွေနဲ့ဆက်ဆက်နေတော့ကျွန်တော်လူနာတော်တော်များများလာပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အခုလို့ဒူးနာတာဖြစ်ရလဲဆရာကြီ
းဒူးနာတာဖြစ်ရတဲ့အကြောင်းအရာတကယ်တော့နှစ်မျိုးပေါ့လေဘာအသက်ကြီးလို့ဖြစ်လာတဲ့ယောဂါတွေထဲမှာလည်းပဲဟိုအင်္ဂလိပ်လိုခေါ်ရင်တော့ပေါ့နော်ဟိုအကြောင်းရင်းဟိုအသက်ကြီးတာအကြောင်းချာရှည်သုံးလာတာအကြောင်းငယ်တော့ကတော့ရှောက်သုံးဆွဲလာတာတွေကြာလာတဲ့အတွက်ကြောင့်ဖြစ်တဲ့ဒူးနာမျိုးပေါ့အဲ့လိုမျိုးကတော့ဖြစ်စေတဲ့အကြောင်းရင်းကတော့သူကအဲဒါအများကြီးတော့ရှိတယ်ဘယ်လိုလဲပဲအကြောင်းရင်းအတိအကျအခုလည်းကြောက်မှုပဲနဲ့ပေါင်းစုံကြီးဖြစ်တဲ့အမျိုးလေးရှိတယ်လို့ဒါလေးကြတော့အချိန်တော့အချိန်ခိုက်ခံရရခဲ့တယ်ရိုးနှုတ်တွေထိခဲ့မယ်အရိုးချိုးပြီးတော့ပြန်ဆက်ထားတယ်အဲ့ဒီအချိန်မှာအစ်ရဲ့မျိုးနပြေမညီလို့ဖြစ်တယ်ဒီလိုအခြေအနေမျိုးတွေနဲ့ဆိုရင်လည်းသူကဒါငငယ်ရွယ်ရွယ်နဲ့လဲနားနိုင်တာပေါ့နော်အဲ့ကြတော့ဒူးနာတာဖြစ်ရတဲ့အကြောင်းရင်းကတော့သက်ကြီးလာလို့ over use ပေါ့နော်အသုံးပြုတာများလာလို့ဒါကပျက်စီးလာတဲ့ကျဲမရှိတဲ့အယိုးလူတွေပျက်စီးရတယ်တစ်စိတ်အလာရာမျိုးလည်းရှိကြလို့တာမန်လက်လျှောက်များတာတို့လေကားအတက်များတာတို့ exercise လုပ်တာများသွားတာတို့ညီမညီတဲ့နေရာမှာရှောက်နေကြတို့ဒီလိုခြေရင်းမျိုးတွေကြောင့်လည်းသူကနာရာမျိုးတွေလည်းရှိတာပေါ့နော်သူလည်းလူတွေဒီမှာတော့အများအပြားဒုနာယောဂအနေနဲ့မရှိဘူးသူကတကယ်အကြောင်းမင်းနဲ့အသက်ကြီးတဲ့လူတွေကြတော့ဒါတောက်လျှောက်ပေါ့နော်အရာရှိနေနဲ့မကြကနာလို့ပြန်ဖြစ်တာမျိုးကြတော့စကြီးရလို့ပုံများတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုကရွယ်မျိုးစုံဖြစ်နိုင်ပြီးတော့အနေထားမျိုးစုံလည်းရှိတဲ့အတွက်ဆရာကာကွယ်နိုင်တဲ့အနေထားဘယ်လိုရှိလဲဆရာ
အသက်ကြီးလို့ကျွန်တော်တို့ဒီခုနပြောတဲ့ osteoarthritis လို့ခေါ်တဲ့ဒုတိယကုန်းတက်ပြီးတော့ဖြစ်တဲ့ယောဂမျိုးကာကွယ်ဖို့ဆိုတာတော့ငငယ်လေးကသူကနေဖို့ထိုင်ဖို့စင်ကျင်ခဲ့ဖို့လိုတာပေါ့နော်သူ့ကိုရန်အသုံးများတဲ့အာမျိုးတွေအကသသမားတွေစစ်သားတွေမတည့်ရက်ပြီးလမ်းလျှောက်ပြီးဒီလိုအလုပ်လုပ်ရတဲ့လူမျိုးတွေတော်တော်များများကြည့်လိုက်ရင်ဒီအဆုံးပြုခဲ့တဲ့အခါကြောင့်ဟိုကဒါဒူးနာတတာပေါ့နော်အဲ့တော့တရားလေးမကြည့်အောင်ဆိုတာကကျွန်တော်တို့ကငယ်စဉ်ကတည်းက exercise တွေလုပ်မယ်ကျွန်တော်တို့ exercise တွေလည်းပြင်းထန်တဲ့ exercise တွေကလည်းကနှမျိုးရှိတာ body weight ပါပြီးခုန်ပေါက်ရတယ်ဒီလိုသဘောမျိုးတွေမဟုတ်ဘဲနဲ့ထမ်းလျှောက်တာတို့ဒူးကိုခွေးလိုက်ဆန်းလိုက်လုပ်တဲ့လေ့ကျင့်ခန်းဒီလိုမျိုးတွေနဲ့လုပ်ချင်းအပြင်ဘာလို့ကျွန်တော်တို့ကချိုးတင်စာဝယ်ရရမလဲဆိုတဲ့အခါကျွန်တော်တို့စက်သားရင်ဆန်အောင်လုပ်အောင်ဟိုကစစ်တီရဲ့သဘောတရားအရစစ်တီကိုကြော်ပြီးတော့ကြွက်သားတွေကတွေ့ထားတယ်။ဒီကြွက်သားတွေမတန်ဘူးဆိုရင်ဒီအစ်စ်ကိုသူကမထိနိုင်တဲ့အတွက်ကြောင့်သူကအယူချင်းအယူချင်းထိဖို့အချက်ဆံများတယ်။ဒီလိုများတဲ့အခါမျိုးကျရင်ပွတ်တက်တိုက်တဲ့ဥစ္စာပုံများလာတဲ့အခါမျိုးကျရင်ဒါကတပိုင်းပေါ့နော်။ဒါကတော့ ဒီကနေ့ပုံမှန်လုပ်ခဲ့ရမယ်။နောက်တစ်နေ့ကတော့အဲ့လိုလုပ်ခဲ့ခြင်းအပြင် body weight မတက်ဘူးပေါ့။ဒူးကောင်းဆိုတာကတကယ်တော့ဒီလိုရဲ့ weight ကိုသူကထိရတာ။ဒူးကောင်းကနေဒီစီကျွန်တော်တို့ချစ်ချင်းမှုပေါ်ရောက်ချစ်ယုံကနေချစ်ဘွားကိုရောက်ဒီလိုသဘောမျိုး weight ကိုထိနေရတာဆိုတဲ့အတွက်ကြောင့်တကယ်တော့ weight short ဘူးလို့မဝအောင်နေဘူးလို့တကယ်တော့ဝါဒူးနာရဲ့လူတွေတော်တော်များများကိုကြည့်လိုက်ရင်ဝါရနဲ့လုံးဝဆက်ဆက် body weight ကို short ခိုင်းမှုလို့ရတယ်။ဒီလိုသဘောမျိုးလို့ရှိတယ်နော်။
ဟုတ်ကဲ့ဆရာဒီနောက်ထပ်ရောကာကွယ်နိုင်ဖို့အတွက်သတိပြုတင်တာရှိသေးလားဆရာ
။ဟောဒီမျိုးကတော့ဒူးကိုသူကကျွန်တော်တို့ဗမာလူမျိုးတွေလည်းဒူးနာတာပိုဖြစ်တယ်။ဒူးကိုငငယ်တဲ့ကကိုွေးပြီးတော့ထိုင်တတ်တဲ့အကျင့်ပေါ့။သူပြချင်းတော့ကျမ်းမြေပေါ်ထိုင်တဲ့အကျင့်ပေါ့နော်။ကျွန်တော်တို့ကစကားပြောရင်တမင်ကိုကြည့်ထိုင်တယ်။နောက်တစ်ခုကကျတော့မိမတိုင်းထိုင်နေ။နောက်ဒါအပြင်တရားထိုင်တာတို့ကျွန်တော်ဘုရားရှိခိုးတာတို့ဒါတွေလည်းဆက်ဆက်နေတော့တခြားနိုင်ငံသားလူတွေတောင်မှဒူးနာတဲ့ပြဿနာအထက်ဆိုင်ကျွန်တော်တို့ဗမာလူမျိုးတွေကပိုခက်ဟုတ်တယ်ကျွန်တော်ပမာလူတွေအရင်ကဒူးညွတ်တဲ့သဘောရှိအဲဒူးညွတ်ပြီးတော့ဒူးထောက်မယ်ဘုရားရှိခိုးမယ်မိမတိုင်းတိုင်းမယ်ချုံချုံထိုင်မယ်တောင်းတောင်းထိုင်မယ်ဒီလိုအခြေအနေမျိုးတွေပေါ့နော်အဲ့လိုအခြေအနေမျိုးတွေကတကယ်ဆိုရင်တော့ထိုင်လို့မရဘူးမို့ထိုင်လို့ရတယ်ဒါပေမဲ့ချိန်ကြကြပုံစံတစ်မျိုးတည်းနဲ့ထိုင်ဖို့မသိဘူးသူကကွေးပြီးတော့ထိုင်တာနဲ့တကယ်တည်းပေါင်ယိုးနဲ့ကျွန်တော်တို့ရဲ့ခြေကလုံးယိုးနေရသူကကွေးနေတဲ့ချိန်မှာထိနေတဲ့အတွက်ကြောင့်ဒီအစ်စ်ကိုဒူးစစ်ကိုအထဲထဲမှာပုတ်ထားတဲ့ကျွန်တော်ယိုးနုလေးတွေကကြည့်နေတဲ့အခါမျိုးဒါဂျန်ဖြစ်တဲ့ဒါမျိုးပုံစံစီမျိုးတွေလည်းချောင်းရှောင်းရမှာပေါ့နော်။သူလည်းတဘောကတော့အလုံးချုပ်ပြောရင်တော့သူက night time ခေါ်တာပေါ့နော်။ကိုယ့်ရဲ့နေပုံထိုင်မှုကိုပြင်ဆင်ပြီးတော့ဒီလိုနေတာလေးပင်နေမတာခဏကကငိုရေးဝါနေတဲ့ခဏကအပေါ်မှာလေးပင်နေမလိုက်နေဆိုရင်ဒူးပေါ်ပုံပြီးဝေးချဒီလိုအခြေအနေမျိုးလေးတွေကိုရှောင်ပြဖို့လိုတာ။နောက်မျိုးတော့ကိုယ်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားတာတကယ်တော့ဒူးအတွက်ဒူးပေါင်းဆိုတာကဒူးပေါင်းထဲထဲမှာကျေလို့ရရည်တမျိုးရှိသူကိုလှုပ်ရှားလို့လွယ်အောင်ချောပြီးပြည့်ရှိအဲ့ချောပြီးနဲ့ပတ်သက်လို့ကြတော့သူကဒီချောပြီးမှာဒီအာရတိပြေဝါရှိအောင်ဒီနည်းများတောက်တာတို့အဲ့ဒါကကျတော့ပရိုတီးများတာစားတာတို့ဗီတာမင်စီများတာအသီးရက်တွေအဲ့ဒါကကျတော့ဒီအသီးအနှံတွေပေါ့နော်အဲ့မျိုးတွေစားတာတို့ငငယ်လေးကဒီလိုပုံမှန်ကိုတို့ကိုထိမ့်သိမ့်နေတယ်ဆိုရင်လည်းသူကကြီးရင်ဖြစ်တာနေများချင်းတော့သူကဒီကိုယ့်ရဲ့ lifestyle ကြောင့်ညာဖြစ်လိမ့်ချတာရှိအောင်တည်ရ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကာကွယ်တဲ့ဂျားရရပဲဖြစ်လာခဲ့လို့ရှင်ရောဆရာကြီးဟိုဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာဒူးနာတဲ့လက္ခဏာတွေနဲ့ပတ်သက်ပြီးတော့
တကယ်တော့ဒူးနာတာကိုတကယ်တော့ server CDP ပို့ကောင်းတယ်သူကဒီ server privileges လို့ခေါ်တဲ့ဒီဒူးချိပေါက်တက်ပြီးဒူးနာတဲ့အသက်ကြီးမှဖြစ်တဲ့အခြေအနေမျိုးတွေကသူက server CDP ကျွန်တော်တို့ကကိုစင်ကျင်ပြီးတော့နေထိုင်နိုင်ရင်တော်တော်သက်သာပြီးတချို့လူဖြောက်ပြင်းသွားတယ်ဆိုလိုတဲ့ဘောကတော့ဒူးနာတဲ့အခါမှာကျွန်တော်တို့အဆင့်၄၀ရှိတယ်ပထမအဆင့်ကတော့ကျွန်တော်တို့ကဒူးဟာတခါတည်းမှနာတယ်နောက်ကိုယ့်အကူအတုံးများမှနာတယ်ဒီလိုအဆင့်မျိုးတွေကသူကစပြီးတော့ပြည့်ရမှာပေါ့နော်အဲကျတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကကြည့်လိုက်ဒူးရဲ့အဆင့်လေးကသူကရှင်းမနေဘူးဒူးအဆင့်ကပုံမှန်အတိုင်းပဲဓမ္မနိဗ္ဗာန်ရိုက်ခြင်းနဲ့ပုံမှန်အတိုင်းပဲအခြေအနေမျိုးရှိအဲ့လိုအခြေအနေမျိုးမှာစခုလို့ရရင်တော့ကျွန်တော်တို့ကလေ့ကျင့်ခန်းလေးလုပ်မယ်နောက်ခက်ခဲတော့ဒီတကယ်အကျော်သားလေးပဲသုံးမယ်ခက်ခဲပြောက်ပြီးတစ်ပတ်နှစ်ပတ်တော့ပြီးကျန်တဲ့ကိုယ့်ရဲ့နေဖို့တိုင်မလေးစီနေမယ်ဆိုရှေ့ဆက်ပြီးတော့မဆိုးအောင်ရှေ့ဆက်ပြီးမဆိုးအောင်ထိန်းထားနိုင်တယ်ဒီလိုအဲ့ဒါကိုကျွန်တော်တို့က stage 1ပေါ့ stage
2ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကောမဲစီစဉ်တဲ့ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းတဲ့အစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်လွန်ခဲ့တဲ့2015ရွေးကောက်ပွဲမှာအာဏာရကျန်းဖွန်ပါတီကိုရှင်ပြိုင်ခဲ့တဲ့ NLD ပါတီဟာအပြတ်သက်နိုင်ရပြီးတော့အစိုးရဖွဲ့နိုင်ခဲ့ပါတယ်ဒါပေမဲ့လာမယ့်2020ရွေးကောက်ပွဲမှာတော့ NLD အစိုးရနဲ့ရှင်ပြိုင်နိုင်မဲ့နိုင်ငံရေးအင်အားတစ်တွေပေါ်ထွက်လာမယ်လို့ပြောလို့ရပါတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အထူးတင်ပြပေးထားပါတယ်ခင်ဗျာ
လာမယ့်2020နှစ်ကုန်ပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဒေါက်တာစုကြည်ရှင်ပြိုင်မယ်လို့ကွန်ဆက်လင်းနေပြည့်မွေးနေ့မှာ NLD ပါတီကကြေညာပါတယ်ရွေးကောက်ပွဲကျင်းပချိန်မှာဒေါက်စုက95နှစ်ကျော်နေပါပြီ2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မယ်ဂျိုးဘိုင်ဒန်က89နှစ်ဘာနီဆန်ဒါစ်က96နှစ်သမ္မတထရန့်က94နှစ်ရှိကြမှာမို့ကွန်ဆက်ကျော်တွေရှင်ပြိုင်ကြတာမဆန်းပါဘူးလူကြိုက်များတဲ့ဒေါ်စုဟာမလေးရှားကမဟာပီယာမဟာမက်လို93နှစ်အထိရွေးကောက်ပွဲဝင်ရင်လဲဝ ဝင်နိုင်ပါတယ်ဒါပေမဲ့အသက်ကြီးတဲ့အမေရိကန်သမ္မတတွေဟာအသက်ငယ်တဲ့ကျွမ်းကျင်သူပညာတတ်တွေဝန်းရံပြီးအလုပ်လုပ်ကြတာမို့စွမ်းဆောင်နိုင်ကြပါတယ်မြန်မာနိုင်ငံရေးမှာတော့ဒေါ်စုကိုဝန်းရံနဲ့ကျွမ်းကျင်သူအဖွဲ့နဲ့ဆက်ကမဲ့ပုဂ္ဂိုလ်မတွေ့ရသေးတာဟာစိုးရိမ်နေကြပါတယ်2015ရွေးကောက်ပွဲမှာ98ပါတီဝင်ရောက်ရှင်ပြိုင်ပေမဲ့အနိုင်ရပါတီက7ခုသာရှိပါတယ်ဒီထဲမှာ NLD ကကိုယ်စားလှယ်255ဦး၊ကျန်ပါတီတွေက68ဦးရွေးကောက်တင်မြောက်နိုင်ပါတယ်။အနာရကျန်ဖို့ပါတီကကိုယ်စားလှယ်30သာတင်မြောက်နိုင်ပါတယ်။အမျိုးသားလွတ်တော်မှာလည်း NLD က135ဦးနဲ့အပြတ်အသတ်နိုင်ခဲ့ပါတယ်
။ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာတော့ NLD နဲ့ရှင်ပြိုင်မဲ့အင်အားအသစ်တွေကိုတွေ့မြင်ရမယ်လို့မျှော်လင့်နေကြပါတယ်။ရွေးကောက်ပွဲကော်မရှင်စည်းရင်းအရတီစဲနိုင်ငံရေးပါတီ95ပါတီရှိပြီးမှတ်ပုံတင်ခွင့်ပြုထားတဲ့ပါတီက115ခုရှိပါတယ်ပါတီတွေများလာလို့မဲဆန္ဒရှင်တွေအတွက်ရွေးစရာလဲတိုးပွားလာတဲ့အတွက် NLD ပါတီအပြတ်သက်နိုင်ဖို့အလားအလာနည်းနေတယ်လို့မြင်ကြပါတယ် NLD အစိုးရလက်ထက်မှာသတင်းမီဒီယာချုပ်ချယ်မှုများပြီးဗိုလ်ချုပ်အောင်ဆန်းစီးကပ်မှုလုပ်တာဟာတိုင်းရင်းသားထောက်ခံမှုကိုကြာဆင်းစေခဲ့ပါတယ်ဒီကြားထဲမှာပါတာတစ်ဖြစ်လဲဗုဒ္ဓဓမ္မပရဟိတအသင်းကလည်းNLD စန့်ကျင်ရေးလှုပ်ဆော်လာွယ်ရှိပါတယ်။ညဉ့်ညင်းနဲ့ရခိုင်ရေးဖြည့်ရှင်းနိုင်ဖို့အများကြီးလိုနေပါသေးတယ်။အာဏာရပါတီ NLD မဲနိုင်ဖို့ခက်ခဲလာပြီလို့မြင်နေကြပါတယ
်။ကချင်ကရချင်းနဲ့မွန်ပြည်နယ်တွေမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုတ်တိဆောက်တာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်။မွန်ပြည်နယ်ချောင်းဆောင်ဟာ NLD အမြင့်ဆုံးအနိုင်ရတဲ့မဲဆန္ဒနယ်မြေဖြစ်ပါတယ်။ဒါပေမဲ့တရားတဲ့ကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမိပေးတာကိုဒေသခံတွေကန့်ကွက်ကြပါတယ်။2019 AP မှာကြားပြရွေးကောက်ပွဲကျင်းပတော့ NLD ကိုမဲမပေးတဲ့အတွက်ကျန့်ဖို့ပါတီအနိုင်ရသွားပါတယ်။ဒေသခံပါတီကိုရော NLD ကိုရောချောင်းဆောင်ကသပိတ်မောက်လိုက်တဲ့သဘောပါပဲ။ဒါကြောင့်မွန်ဒေသဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပူးပေါင်းပြီးမွန်ပါတီဖြစ်ကိုတည်ထောင်ပါတယ်။ချင်းပြည်နယ်က3ပါတီပူးပေါင်းလိုက်ပြီးကချင်းပြည်နယ်မှာ3ပါတီ၊ကရင်ပြည်နယ်မှာ3ပါတီ၊ကယားပြည်နယ်မှာ2ပါတီပူးပေါင်းနိုင်ကြတာတွေ့ရပါတယ်
။ခြေလင်းလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကိုတတိယအင်အားစုအဖြစ်သုံးသပ်တာမျိုးလည်းရှိပါတယ်။ဗိုလ်ချုပ်ကြီးဟောင်းသူရရွှေမန်းကလည်းပြည်ထောင်စုကောင်းကျိုးဆောင်ပါတီကိုတည်ထောင်ထားပါတယ်။ကျန်းဖို့ပါတီနဲ့လုံးဝကင်းရှင်းပြီးကိုလန်းကိုသွားနိုင်အောင်တည်ထောင်တာလို့ဆိုပါတယ်။စစ်တရဲ့ရှိနေကျဘူကျုပ်စိုးမောင်စည်ရင်စစ်ကျုပ်ဘူကျုပ်လွန်းမောင်နဲ့ရာရူးဘုံအပွဲဥက္ကဋ္ဌဘူကျုပ်ကျော်သူတို့ကနိုင်ငံရေးပါတီတည်ထောင်ပြီးအမျိုးသားနိုင်ငံရေးဒီမိုကရက်ပါတီလို့အမည်ပေးထားပါတယ်။ထမင်းဆိုင်ဖွင့်ပြီးကိုယ်တိုင်စပွဲထိုးလုပ်တဲ့ဘူကျုပ်လွန်းမောင်ရဲ့ယူသားမှုကိုလူကြိုက်များကြပါတယ်။အငင်းသားဘူကျုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန်းဖို့ပါတီကခွဲထွက်တဲ့စစ်ဘူဟောင်းတွေတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ်။
ရကပွဲနီးလာတာနဲ့အနာရအစိုးရဟာအခြားကိစ္စတွေကိုအချိန်သိပ်မပေးနိုင်တော့တဲ့အစဉ်အလာရှိပါသေး။ဒါကြောင့်ရခိုင်ပြည်ထောင်စုနဲ့27ရာစုပင်လုံးကြီးလာကန်ဟာလက်ခဲတင်လင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့သုံးသပ်ကြပါသေး။လက်နက်ကင်ပဋိပက္ခပြပွားနေတဲ့မြန်မာပြည်မြောက်ပိုင်းမှာဘယ်လိုဖြစ်မယ်ဆိုတာကမှန်းမှုဝေးပါသေးတယ်။ပြည်သူ့လွှတ်တော်မဲဆန္ဒနဲ့330ရှိတဲ့အနေနဲ့ရန်ပြည်နယ်ကပန်းစားနပါပန်းဝိုင်းဝိုင်းမော်မိုင်းရှူကျေးသီးနဲ့မိုင်းလာအပါဝင်မြို့နယ်18နယ်မှာ2015ကရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါတွေမကားသေးပါဘူး။ကချင်းပြည်နယ်မှာ17မြို့နယ်၊ကရင်ပြည်နယ်မှာ9မြို့နယ်၊ပဲခူးတိုင်းမှာ2မြို့နယ်၊မွန်ပြည်နယ်မှာ1မြို့နယ်2015ကရွေးကောက်ပွဲမလုပ်နိုင်ခဲ့တာတွေ့ရပါတယ်။မေဆာနာနယ်330မှာရွေးကောက်ပွဲမလုပ်နိုင်တာက38နယ်ဖြစ်နေပါတယ်။2020ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်အကြမ်းကိုလာမယ့်စက်တင်ဘာလကုန်မှာအပြီးကောက်ယူဖို့စီစဉ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါသေး။ဒါပေမဲ့တိုက်ပွဲဖြစ်ရသည့်သစ်ဘေးဒုက္ခတွေစခန်းရွှေပြောင်းလုံတာစတာတွေကိုစီးရင်ကောက်ယူနိုင်မလားဆိုတာကိုတော့မသိရသေးပါခင်ဗျာ
။မာရီ3ချက်စီစဉ်ကိုဦးအောင်ခင်နဲ့အတူကိုညာဝဲအောင်ကတင်ဆက်ပေးတော့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မ
sen tin set twa me tan yin de tin lwa ga chu so ba de myama nang gan twan tan yin da lu myo su de ni thain ja de ayat de ta rwe ma phit pyet ni de a phit pyet rwe ne tan yin da rwe ye atan rwe go thin hat tin set tha da phit ba de
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာအမှန်နဲ့နယ်စပ်ကုန်သွယ်ရေးဂိတ်ဖြစ်တဲ့ Recorder Gate ကိုအိန္ဒိယအစိုးရကနေရက်အကန့်အသတ်မရှိပိတ်ပင်ထားပါတယ်ရခိုင်ပြည်နယ်မြို့နယ်တချို့မှာရေကြီးခဲ့လို့လူပေါင်းတပေါင်းနီးပါးရေဘေးဒုက္ခခံစားခဲ့ရပြီးတောက်သုံးရေအခက်အခဲဖြစ်နေတယ်ဆိုတာနဲ့စည်ရေးပဏိပခအတွင်းချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဆောင်ရွာသားတွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တည်င်းွယ်ကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအိန္ဒိယမြန်မာအမတ်နဲ့နယ်စကုံတော်ရေး Recorder ဆိုခေါ်ထား Gate ကိုမီဇိုရမ်ပြည်နယ်အစိုးရလက်အောက်အကောက်ခွန်ဌာနကဇူလိုင်လ15ရက်နေ့ကစပြီးရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်အိန္ဒိယမြန်မာနယ်စချစ်ကြည်ရေးတံတားပေါ်ကနေတဆင့်ညတိကုန်ပစ္စည်းမှတယ်ဆောင်ခွင့်မရှိပဲလူဝင်လူထွက်မှုနဲ့ရင်ငယ်တွေဝင်ထွက်သွားလာခွင့်ကိုတော့ခွင့်ပြုထားတယ်လို့ Recorder ဒေတာခံတွေကပြောဆိုပါတယ်အခုလိုနဲ့စက္ကူနယ်ရေးဂိတ်ကိုမီဇိုရမ်ပြည်နယ်ဘက်ကပိတ်ပင်လိုက်ရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရပေမဲ့နှစ်နိုင်ငံနယ်စက္ကူနယ်ရေးလုပ်ငန်းကိုစနစ်တကျနဲ့ကင်တွယ်နိုင်ဖို့အခုလိုလှုပ်ဆောင်တာဖြစ်နိုင်တယ်လို့ကုန်တယ်အတိုင်းဝိုင်းထံကနေသိရပါဗျ။မြန်မာနိုင်ငံကနေမီဇိုရမ်ပြည်နယ်ကိုကူးတန်းရောင်းဝယ်မှုပြုလုပ်နေတဲ့ကုန်တယ်အများစုဟာသွင်းကုန်ထုတ်ကုန်လိုင်စင်မရှိကြဘဲမီဇိုရမ်ပြည်နယ်အောက်ခွန်ဌာနနဲ့နားလည်မှုယူပြီးကုန်တယ်မှုတွေပြုလုပ်နေကြတာလည်းဖြစ်ပါတယ်။မီဇိုရမ်ပြည်နယ်ဘက်ကကာလကြာရှည်ပိတ်ထားမယ်ဆိုရင်နှစ်နိုင်ငံကုန်သွယ်လုပ်ငန်းထိခိုက်လာနိုင်တယ်လို့နေဆက်ပြည်သူတွေအလုပ်လက်မဲ့ပြဿနာကြုံတွေ့ရနိုင်တယ်လို့တရခါတွေကပြောဆိုကြပါတယ်
။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ညှိညစ်တက်ခဲ့တဲ့အတွက်လူပေါင်းသောင်းနီးပါးရေဘေးဒုက္ခခံစားခဲ့ရပြီးလူနေအိမ်တွေပျက်စီးခဲ့တယ်လို့တောက်ကုန်းရေအခက်အခဲဖြစ်နေပါတယ်။ရေဘေးဒဏ်အထိကခံခဲ့ရတဲ့မြို့နယ်တွေကကြောက်တော်မြောက်ဦးမင်းပြားနဲ့အမ်းမြို့နယ်တွေဖြစ်ပြီးရေကြီးရေတိုက်ဆမ်းမှုကြောင့်လူနေအိမ်30ကျော်လဲပျက်စီးခဲ့တယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးရုံးကစီးရင်ရသိရပါတယ်။အခုခါချို့နေရာတွေမှာရေပြန်ကျသွားပြီဖြစ်ပေမဲ့ရေသွင်းရေကန်တွေရေလွှမ်းမှုခံခဲ့ရတဲ့အတွက်ပျက်စီးသွားပြီးတောက်ရေအတွက်ခက်ခဲဖြစ်နေရတယ်လို့မင်းပြားမြို့နယ်ဦးပြင်းထောင်ကြေးဝါကကိုသိန်းရွှေကပြောပါတယ်။အလားတူအမ်းမြို့နယ်ကမြို့ပေါ်ရပ်ကွက်တွေပါဝင်ကြေးဝါတို့ချို့မှာလဲတောက်ရေခက်ခဲဖြစ်ပွားနေပါတယ်။
ရှမ်းပြည်နယ်တောင်ကြီးမြို့နယ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုထောက်ခံပွဲတရက်ကျင်းပခဲ့ပါတယ်။ဇူလိုင်လ18ရက်နေ့မနက်ပိုင်းဒေသခံလူထုအင်အား300ကျော်ဟာတောင်ကြီးမြို့နယ်မင်းကျောင်းတိုက်ကနေပိုချုပ်ပန်းချံအထိလမ်းလျှောက်ချီတက်ခဲ့ကြတာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူလူထုဆန္ဒမပါဘဲရေးဆွဲထားတာဖြစ်တဲ့အတွက်အထူးပြင်ဆင်ဖို့လိုအပ်ကြောင်းပြင်ဆင်နိုင်ဖို့အတွက်လွှတ်တော်ကလည်းစူးစမ်းနေပြီးလူထုအနေနဲ့ထောက်ခံအားပေးဖို့လိုအပ်ကြောင်း2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ထောက်ခံပွဲဖြစ်မြောက်ရေးဦးဆောင်ကော်မတီဝင်တွေကပြောပါရယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူလူထုထောက်ခံပွဲကိုတောင်ကြီးဒေသခံတွေကပြီးခဲ့တဲ့မတ်လ3ရက်တကြိမ်ပြုလုပ်ခဲ့ပြီးအခုပြုလုပ်တာကတော့ဒုတိယကြိမ်ပြုလုပ်ခဲ့ကြတာပဲဖြစ်ပါရယ်
မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးရပါတီ MMP တို့ပူးပေါင်းတဲ့မွန်ညီညွတ်ရေးပါတီမွန်ယူနီတီပါတီ NUP ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေ2019ခုနှစ်ဇွန်လ17ရက်ရက်စွဲနဲ့ပါတီမှတ်ပုံတင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။မွန်ညီညွတ်ရေးပါတီဖြစ်မှတ်ပုံတင်ခွင့်လျှောက်ဆိုင်ရမှာကော်မရှင်ကနေမှတ်ပုံတင်မှ18/17/2019ရက်စွဲပါကြေညာချက်နဲ့မှတ်ပုံတင်ခွင့်ပြုခဲ့တာပါ။လက်ရှိအချိန်မှာပါတီတစ်ခုကနေမြို့နယ်စစ်ပေါင်းစည်းမှုတွေအလုံးပြီးစီးသွားတာဖြစ်ပြီးရက်ကျေးစစ်ပေါင်းစည်းမှုမှာထက်ဝက်ကျော်သွားပြီဖြစ်တယ်လို့ပါတီဝင်အားအနည်းဆုံး3000ကျော်ရှိမယ်လို့လည်းခန့်မှန်းထားကြောင်းပါတီကောင်းဆောင်တွေကပြောပါတယ်။အလားတူချင်းနိုင်ငံရေးပါတီ3ပါတီပူးပေါင်းပြီးတော့ချင်းမျိုးရတမှုစီဖွဲ့ချုပ်ပါတီဖြစ်ကော်မရှင်ကနေဇူလိုင်လ17ရက်နေ့မှာပါတီမှတ်ပုံတင်ခွင့်ပြုခဲ့တယ်လို့အစိုးရထုတ်သတင်းစာထဲမှာဖော်ပြထားပါတယ်။
ပိုင်းနာလက်နက်ကင်ထိန်းချုပ်တဲ့ပဋိပက္ခနယ်မြေတွေမှာ2020ရွေးကောက်ပွဲမှာမဖြစ်မနေရွေးကောက်ပွဲကျင်းပပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကရင်ပြည်နယ်အခြေစိုက်ကရင်ဒီမိုကရက်တစ်ပါတီ KNDP ကတိုက်တွန်းလိုက်ပါတယ်။ကရင်ပြည်နယ်မှာရှိတဲ့ပိုင်းနာလက်နက်ကင်ထိန်းချုပ်တဲ့နယ်မြေတွေမှာ2015ရွေးကောက်ပွဲတုန်းကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ကျေးရွာပေါင်း90ခန့်ရှိပြီးလာမယ့်ရွေးကောက်ပွဲမှာအလုံးကျင်းပပေးနိုင်ဖို့လိုလားတဲ့အတွက်တောင်းဆိုရတာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌ man on bisuga, biovare, leshi, lenakai name, mashide, techo, jewa rema, a soya sayema, jewa, ami pa machide, yare, shinidalo, a soba yare, mashide, didakamia, and nene, me pe queen yashi yego, a chain me, some ya bebole, KNDP party got tight don like bare, a kula satonia name, jimpare, KNDP party, boho comedy, when a seaway, a pima, jenya chattersong, topian be tight don like dale, chipare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မိစာစစ်ဘေးရှောင်းစခန်းမှာခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်600ရာလို့ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေပုံမှန်မရရှိတာကြောင့်စာဝတ်နေရေးအတွက်အခက်အခဲတွေနဲ့တွေ့ကြုံနေကြရပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်အင်အားတင်ဆက်ထားပါတယ်
ချင်းမြင့်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကင်အေဖွဲ့တို့ကြားပြည်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရာစွတ်ခွာထွက်ပြေးနေရတဲ့စစ်ကြောင်းတွေဟာဒရုန်နေထိုင်တဲ့စစ်ကြောင်းစခန်းတွေမှာစာဝတ်နေရေးအခက်အခဲရင်ဆိုင်နေရတာပါ
စစ်ဘေးရှောင်စခန်းမှာစာဝတ်နေရေးအစီအမပြေဘူးလို့ပီတောင်ကြေးရွာကစစ်ရှောင်သူဖြစ်သူဥပါဒုကပြောပါတယ်ဒီမှာနေရတာကအစီအမပြေဘူးငါရံပြမတေးရီထန်းတယ်ကြောက်ရီထန်းတယ်သူများကိုတုံးလို့ပါတော့ဒီတိုင်လို့ပါတော့ထားပြီးမငါရံပြမအစားရတယ်စာဝတ်နေရတာအရင်ခက်ခဲတယ်အရင်နေခဲ့တဲ့နေရာမှာတော့အများကြီးရှိတယ်ဟိုမှာတော့အဟောင်းတွေပဲခုတ်တယ်စင်းနဲ့ကိုနဲ့ဒီလိုတော့အဟောင်းတွေခုတ်တော့စပန်းနဲ
ยังเช็คเคเดียังมาสิตาเนี่ยจะใครเล่นกันอีพอดูไต้หวันพี่ปัวเคเดียเปล่าว่ามีเนี่ยมาตั้มรู้กันอีสันเตยอยู่คุยกูเลยกันตาไล่ได้ด้วยสันดูอัดเช็ดมีแต่เนี่ยเดี๋ยวอุบาตุก้าสูบอะไรอุจูเนี่ยลุยเสียงอยู่บีมาใส่ดาวหัวสุยาเอลมห้อยตุรุปิคาลุยเสียงอุจูไล่เนี่ยลุยเสียงอยู่บีมาครูสิมันมีเอาเป็นยิมเอลฟีบีมาเป็นอะไรเต็งยา
เองอาศัยเองอาศัยเองลิสิสเองลิสิสเอลอบเลยครับปีเดียวเราไม่ใช่มาลุติงยาทุกชั่วโมงลูบองรอทองนั่นสิครับสันติเด็กเว้ยไปเปลี่ยนในกิจการเนี่ยพัตตาลุเปล่าว่ามีเนี่ยอุชุยมูอุกูอากุสัตว์มีมีอันจี้ยามาตัวอากุลุพี่ว่าเลยจะเป็นเสียงลงช่วยลงเช็ดดูพี่เนี่ยเราว่ามันจะลงรอดว่ามันเข็มเทปเอาเข็มเทปเลี้ยวไปเลยที่ว่าโอ้สามเอี่ยยี่ตัวรถชิ้นชิ้นมาลุปีเราลงช่วยชิ้นเนี่ยเราจะลงที่อุกันนั่น
เปล่าว่ามีเนี่ยมาอยากให้ตัดดูชิโก้อยู่เท่าไหร่นะเท่าสังเกตุนี้เราไปงานสั่งลูกยามาตั้มรู้นะแต่พอดีเขาเสียใจเพียบว่าลายกันนี่แต่พอดีผมมุ่งเพียงทางลายเจ้าเปล่าว่ามีเนี่ยก็ชิมบิดูต้องทางเราค่ะสิบปีเต็มช่างในใจยาละพี่บาร์เลยเขมียะสับปีอ่อนชนละชิยันนี่เนี่ยกูยันนี่มาจิ้มบาร์เลยเชิญปีเนี่ยสุยากันนี่เชิญปีเนี่ยลุดอ๋อทุกเดือนจะทุกสิเวจวนลูเวมุ่งจิจายเนี่ยลุส่วนอาเยี่ยมเยี่ยวจิทานาตัวเชฟพอซีซันส่
ပါကြောင့်မအောင်မြင်တာလည်းရှင်ကျွန်တော်တို့ဒီနေ့ပထမရရှိတဲ့နေ့ပေါ့နော်ဒီလူတော်ခရနေသမတဘေကူလာတဝန်လာကိုဖတ်ပြတဲ့အချိန်မှာတခါကြီးပါဒီကတော့သာပြီးမှဆွေးနွေးတင်ကြောင်းဆိုပြီးမှဒီမဆန်မဆန်တဲ့ကကိုယ်စားလှယ်ဦးတန်းဝင်းကသာပြီးမှအကွက်ထားတာကြည့်ရတယ်ခင်ဗျအဲကိစ္စနဲ့တော့မဆွေးနွေးလိုက်ဖြစ်ဘူးကောင်ရ
အခုအစည်းအဝေးမှာမဆွေးနွေးဖြစ်ဘူးဆိုတော့လာမယ်လို့တော့အစည်းအဝေးတွေမှာကဆွေးနွေးအောင်မလားဒီလို့တော့ကြတော့ကျွန်တော်တို့တခါသေးကိုပဲမဲခွဲဆုံးပြတော့ခင်ဗျဆွေးနွေးတင်တယ်ဆိုတဲ့ထောက်ခံနေရတဲ့30နှစ်ယောက်ပေါ့နော်မဆွေးနွေးတင်ဘူးဆိုတဲ့ပုံကိုယ်တွေကြတော့80နှစ်ခွန်းရပါခင်ဗျအဲ့ဒီမဲကတမဲရဲ့ပြီးတော့မဲမထဲလူကတယောက်ပေါ့နော်
ဆိုတော့ဦးဆိုင်နောင်ရဲ့သဘောထားကတော့ရှမ်းပြည်နယ်မှာဒီလက်ဝါကဝန်ကြီးဌာနရှေ့တင်ပါတလားမရှိတင်ဘူးလားရှင်
အရင်ကလည်းတတမမလေးမရှိခဲ့ပါဘူးခင်ဗျအရင်ကကျွန်တော်ရှမ်းပြည်နယ်ဝန်ကြီးတွေတအားများလဲဆိုပြီးတော့တခါပြန်ချိုးလိုက်တဲ့အချိန်မှာအခုမှသတိမှတိုးချဲ့ဖွဲ့စည်းမယ်ဆိုတော့ကျွန်တော်ကျွန်တော်အမြင်နဲ့တော့ကျွန်တော်ရှမ်းပြည်နယ်မလူပါဘူးလို့ဆိုရမှာ
အခုချိန်နေကအင်းဂျင်နိုင်ငံတွေမှာတွားရအလုပ်လုပ်ကိုင်းနေတဲ့ဒီရှမ်းပြည်သားတွေနေရာပြန်ပြီးမှတ်ပုံတင်လုပ်မယ်ဆိုရင်အရန်ကိုအခက်အခဲဖြစ်နေတယ်လို့ကြားရပါတယ်အခုလိုရှမ်းပြည်မှာလာဝကဝန်ကြီးဌာနတိုးချဲ့ထားဖို့မလိုဘူးလို့လွတ်တော်ထဲမှာဆုံးဖြတ်လိုက်တဲ့အပေါ်နေရာပြန်မှတ်ပုံတင်လုပ်တဲ့သူတွေအတွက်ပိုပြီးအခက်အခဲမဖြစ်စေဘူးလားရှင်
ဟုတ်ပါတော့ထိုင်းမှာတကယ်တကယ်နိုင်ငံမှာရနေလို့ဖြစ်ဖြစ်ပေါ့နော်အဲ့ဒါဘတ်ကော့နဲ့ရှိတယ်ခေါ့ဗျာကျွန်တော်တို့ရှမ်းပြည်နယ်ကဒီလိုလိုသူတွေကမြန်မာတန်ရုံနဲ့လုပ်ပေးတဲ့ဘတ်ကော့နဲ့ဆိုရင်အဲကောင်ကြာပြီးမှမှတ်ပုံတင်လာပြီးလျှောက်လို့ရနေပါတယ်တကယ်လို့အင်ဂျင်နိုင်ငံမှာမွေးဖွားတဲ့မြန်မာနိုင်ငံသားဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့လူတွေဟိုဘက
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။အိန္ဒိယမြန်မာအမတ်နဲ့နေစကုံတွေရဲ့ရစ်ခေါ်တာဂိတ်ကိုမီဇိုရမ်ပြည်နယ်အစိုးရလက်အောက်အကောက်ခွန်ဌာနကရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာမိုးအဆက်မပြတ်ရွာသွန်းပြီးမြေရေမြင့်တက်ခဲ့တဲ့အတွက်လူပေါင်း100,000နီးပါးရေပေးဒုက္ခခံစားခဲ့ရပြီးတောက်တုံးရေအခက်အခဲလည်းဖြစ်နေပါတယ်။
တော်ရရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေပတ်စင်တင်ဆက်သွားမယ်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တော်ရရှင်တွေခုနားဆင်ကြကြတာကတော့ပတ်စင်တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ဗီဒီယိုမှာဘိုင်းကနေချက်စာပြင်းနေညနေပိုင်းမှာပါသာအစီအစဉ်တွေကိုလိုင်းလုံးမီဒီယာ190လောက်ကနေတိုက်ရိုက်ထုတ်လွှင
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုထွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖ bamis@voanews.com ho myama pi ma pe sa mya a si sin so pyo yin nai ma de facebook a tong pyu de tu re a ni ne le tamaro di myama pi ga pe sa mya a si sin twe sa yi de a kha ma le facebook sa myan na ma la pyo yee ta nai ma de no facebook ma voa myama wai sa myan na phit de voa bamis news so re sa myan na go twa pyo tamaro si go message po nai de lo myo mat chet twe le la pyo yin nai ma de တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြပါလေကိုစောင့်မျှော်ကြိုဆိုနေပါလေရှင
်။ဖြူရီကနေဂျာတာရီနဲ့ညာပိုင်းမှာပါသာစီစဉ်တွေကိုတိုက်ရိုက်အတန်လွင့်ပေးနေပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လုံးကတက်တက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီမနက်ကလူနည်းစုရိုးရင်းချမိုးစင်နေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့မေရီယောထားမှာမဟုတ်ပဲဒီအတွက်တာဝန်ယူတာဝန်ခံမှုမြန်မာဆွေရောက်ကိုတိုက်တွန်းကြောင်းအမေရိကန်ထူးထောင်တဲ့မိုက်ပင်စ်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကနေရွန်ဂျာ9သိန်းကျော်အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေနဲ့ဆက်ဆက်ပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်လေးကိုအမေရိကန်ကအရေးယူခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါရွန်ဂျာရေပေါ်ဖိနှိပ်မှုတွေဖမ်းဆီးမှုတွေကိုထောက်ပြပြီးအစည်းအဝေးမှာတက်ရောက်နေတဲ့လူငယ်ရွန်ဂျာအမျိုးသမီးမတ်ဝေနုကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်သမထရန်ဆွေရလက်ထက်မှာကဘာတဝမ်ဘာသာရေးလက်ခွင့်ဦးစားပေးဖြစ်ဆောင်နေပြီးကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့အရေးယူကောင်းတွယ်ဆောင်ရနေကြောင်းလည်းတူသမထပန့်စ်ကပြောဆိုခဲ့ပါတယ်ဒီအတွက်တိုးတက်အောင်မြင်မှုတချို့ရှိပေမဲ့လုံဆောင်ကြရတဲ့အများကြီးကြံနေသေးကြောင်းလည်းပြောဆိုသွားပါတယ်အီရန်တူရကီဗင်နီဇွဲလားကဘာသာရေးဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့ဘလို့အရေးယူကူညီဆောင်ရမှုပွင့်နေရဆိုတာတွေကိုလည်းပြောဆိုသွားခဲ့တာပါတူသမထမိုက်ပင့်စ်ကဘာသာရေးလက်ခွင့်ကိုအမေရိကန်နိုင်ငံခြားရေးမူဝါဒရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေသူတူလည်းဖြစ်ပါတယ်အမေရိကန်ကဦးဆောင်ကျင်းပတဲ့ဘာသာရေးလက်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာမကြာသေးခင်ကပဲကချင်ကပဲတူသမလာကပြောဆိုသွားခဲ့တာပါမနေ့ကတော့မြန်မာပြည်ကကချင်နဲ့ရွန်ဂျာကိုစရီပါဝင်ကဘာတဝမ်ကဘာသာရေးရဖိနှိပ်ခံရသူ28ဦးသမတ်တော်နဲ့ထွန်းကအင်ဗီယိုမှာလက်ခံတွေ့ဆုံပြီးသူတို့ကြုံရတဲ့ဖြစ်ဖြစ်တွေကိုလည်းလက်ခံနားထောင်ခဲ့ကြပါတယ
်သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ line meter 1925 32နဲ့ line meter 190တို့ကနေအတန် င်းပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစို့။ညကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.